Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ် April 20ရက်ဗုဒ္ဓဘူးနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။
ကျွန်တော်ကတော့ဒိတ်ထိုင်ကသတင်းလေးကိုမနက်နာ channel အတူကြင်ကြာသွားမှာဖြစ်ပါတယ်။နယူးယောက်ပြည်နယ်မှာအင်ကာနေကျင်းပနေတဲ့သမ္မတလောင်းရွေးချယ်ပွဲတွေမှာ Hillary Clinton နဲ့ Donald Trump တို့အပြတ်အသတ်အနိုင်ရသွားမယ်လို့မျှော်လင့်ထားပါတယ်။ Afghanistan မှာတော့ Taliban ကျန်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လူ30တဲ့မင်းမင်းကသေဆုံးသွားခဲ့ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုထုတ်လွှင့်သွားမှာပါ
။ကောင်းပါပြီကိုသိန်းထိုင်ဦးရေ။မြန်မာနိုင်ငံမှာသမ္မတဦးထင်ကျော်ရဲ့လူငယ်ခွင့်အမိန့်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။
Good morning. On Myanmar, the High Commissioner warmly welcomes the release on Sunday of a second wave of 83 prisoners on Myanmar's New Year.
ဒါကတော့လူခွင့်ရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရအမျိုးသမီးကမနေ့ကဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပြသွားတာပါ။အပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်ဒီကနေ့မှာအမေရိကန်နိုင်ငံသားရေးဌာနမှာကျင်းပမယ်နိုင်ငံတကာတက်သစ္စာလူငယ်ခေါင်းဆောင်များစုပေးပွဲအခမ်းအနားကိုမြန်မာလူငယ်အမျိုးသမီးမတ်တင်စာရွှင်းလက်ရည်လဲတက်ရောက်ဆွေယူမယ်အကြောင်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသိန်းထိုင်ဦးနဲ့မနနာချန်တို့ကပြောပြပါအောင်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာအင်္ဂါနေ့ကျင်းပနေတဲ့သမ္မတလောင်းအကျိုးရွေးချယ်ပွဲဒီမှာHillary Clinton နဲ့ Donald Trump တို့နှစ်ယောက်အပြတ်အသတ်အနိုင်ရသွားကြလိမ့်မယ်လို့မျှော်လင့်ထားပြီးသူတို့နှစ်ယောက်စလုံးသက်ဆိုင်ရာပါတီတွေရဲ့သမ္မတလောင်းဖြစ်ရေးလိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်မှာနောက်လူတွေကမရှင်းနိုင်လောက်တဲ့အနေအထားအထိရသွားနိုင်တယ်လို့လည်းခံမှန်းတွက်ဆထားကြပါတယ်။တကယ်လို့ခံမှန်းတွက်ဆတဲ့အတိုင်း Hillary Clinton အနိုင်ရခဲ့မယ်ဆိုရင်သူဟာ Bundy Center ကိုရာခိုင်နှုန်း10ခန်းကျော်အနိုင်ရသွားလိမ့်မယ်လို့လည်းရွေးကောက်ပွဲမတိုင်ခင်ကြိုတင်ကောက်ခံထားတဲ့လူထုစစ်တမ်းတွေကဆိုပါတယ်ဘန်ဒီဆန်ဒါစ်ကအသက်84နှစ်ရှိပြီဖြစ်ပြီးနယူးယောက်မှာမွေးဖွားခဲ့တဲ့သူပါဟီလာရီကလင်တန်ကလည်းအထက်လွှတ်တော်အမတ်ဖြစ်နယူးယောက်ပြည်နယ်ကနေနှစ်ကြိမ်ရွေးချယ်ခံခဲ့ရတဲ့သူပါသူတို့နှစ်ယောက်စလုံးပေါ်ထောက်ခံသူတွေခိုင်မာရှိနေခဲ့ပါတယ်တကယ်လို့မျှော်လင့်ထားတဲ့အတိုင်းအပြတ်အသတ်နိုင်ရမယ်ဆိုရင်နိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာဖို့အခွင့်အရေးပို့ပြီးတော့နှိစက်လာပြီဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအင်ဂါနေ့မနက်ကတာလီဘန်စစ်သွေးကြောအဖွဲ့ကဘုံးတွေတနက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးပြီးတော့328ယောက်ထက်မနည်းဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်အရာရှိတွေကပြောပါရယ်ဒီတိုက်ခိုက်မှုဟာအာဖဂန်ထောက်လှမ်းရေးအဖွဲ့လက်အောက်မှာအလုပ်လုပ်နေပြီးတော့အာဖဂန်အစိုးရအရာရှိတွေကိုအကာအကွယ်ပေးနေတဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေအဆောက်အုံတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါရယ်မနက်9နာရီလောက်မှာအသေးခံဖောက်ခွဲရေးသမားကဖောက်ခွဲရေးပစ္စည်းတွေအများပြားတင်ဆောင်လာတဲ့ကားကိုအဆောက်အဦအဝင်ဝမှာတင်ဖောက်ခွဲပြီးတော့စတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကားထဲမှာဖောက်ခွဲရေးပစ္စည်းတွေကီလိုဂရမ်ရာနဲ့ချီပြီးထည့်ထားတယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အကြမ်းဖက်သမားအရေးအတွက်နဲ့အသေးစိတ်ကိုတော့စစ်ဆေးနေတော့မယ်လို့ဆိုပါတယ်
။အမေရိကန်သမ္မတဘရက်ကိုဘာမှဆော်ဒီအာရေဗျာနိုင်ငံကိုသွားရောက်နေပြီးဗုဒ္ဓနေ့မှာဆော်ဒီဘီယန်ဆော်မန်နဲ့တွေ့ဆုံမှုရှိပါတယ်။ဆော်ဒီအာရေဗျာနဲ့အမေရိကန်ပြည်ထောင်စုရေရှည်လက်တွဲပဲနိုင်ငံကြားအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဒေသတွင်းပဋိပက္ခတွေအပေါ်အခြေခံပြီးတော့သဘောထားကွဲလွဲမှုတွေတိုးလာတဲ့အချိန်မှာပဲသမ္မတဥပမာအခုလိုသွားရောက်တာပါ။လာမယ့်ကြာသပတေးနေ့မှာအမေရိကန်ပြည်ထောင်စုနဲ့ GCC ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့နိုင်ငံတွေကြားထိပ်သီးဆွေးနွေးပွဲကျင်းပဖို့လည်းရှိပါတယ်။ပူးပေါင်းဆောင်ရွက်ရေးအဖွဲ့မှာပင်လယ်ကွေ့ဒေသ6နိုင်ငံဖြစ်တဲ့ဆော်ဒီအာရေဗျာ၊ကူဝိတ်၊ UAE ၊ Arab ဆိုဘောများပြည်ထောင်စု၊ Qatar ၊ Bahrain နဲ့အိုမန်နိုင်ငံတွေပါဝင်ပါတယ်။အကြမ်းဖက်မှုတိုက်ပြရေးနဲ့ဒေသတွင်းတည်ငြိမ်ရေးကိစ္စတွေမှာဥစားပြီးရွေးချယ်မှုနဲ့မဟာဗျူဟာရအခြေခံကွဲလွဲချက်တွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ဆော်ဒီအာရေဗျာနှစ်နိုင်ငံကြားဆက်ဆံရေးမှာအဓိကဟန်ဒါတွေဆက်ရှိနေဦးမယ်လို့ယူဆထားကြပါတယ်
။2014ခုနှစ်ကဂါဇာကမ်းမြောင်ဒေသမှာရက်90ကြာစစ်ပွဲဖြစ်လာဖို့စတင်စေခဲ့တဲ့ပါလက်စတိုင်းစစ်ကြောတပ်တအုပ်ကိုလက်စားချေမိရှို့တပ်ဖြတ်ခတ်မှုမှာဦးဆောင်ခဲ့သူအမျိုးသားတအုပ်ကိုအစ္စရေးတရားရုံးကရုံးတင်တရားစွဲဆိုလိုက်ပါတယ်။Yusuf Hanvan David ဆိုသူကအခင်းဖြစ်ပွားချိန်မှာသူ့ရဲ့လောက်ရက်နဲ့ပတ်သက်လို့ကောင်းကောင်းသိတဲ့အကြောင်းဝန်ခံခဲ့ပြီးသူ့ရဲ့ယူသွန်မိုင်မဲတဲ့လောက်ရက်တွေအတွက်ခွင့်လွှတ်ပေးဖို့အသနာခံခဲ့ပေမဲ့တရားရုံးတော်ကအယူခံကိုပယ်ချခဲ့ပါတယ်။ သူ့အမှုကိုတော့ Israel တရားရုံးကရှေ့လာတယ်မှာစီရင်ချက်ချမှတ်မှာဖြစ်ပါတယ်။ဒါ့အပြင်ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးနောက်ထပ် Israel နိုင်ငံသား2ယောက်ကိုလည်းအရေးယူခဲ့ပြီးတယောက်ကိုထောင်နှံတသက်တကျွန်းနဲ့ကျန်တယောက်ကိုတော့ထောင်နှံ21နှစ်အသီးသီးပြစ်ဒဏ်တွေချမှတ်ခဲ့ပြီးဖြစ်ပါတယ်။တရားစွဲဆိုခံခဲ့ရတဲ့3ယောက်စလုံးဟာပါလက်စတိုင်းနိုင်ငံကအသက်16နှစ်အရွယ်မိုဟာမက်အဘူခါဘီယာကိုဂျေရုဆလင်အရှိဘက်မှာဖမ်းဆီးခဲ့ပြီးတဲ့နောက်အစ္စရေးနိုင်ငံကတော်ရဲကိုကားနဲ့ခေါ်သွားပြီးတပ်ပစ်ခဲ့တဲ့အကြောင်းဝန်ခံပြောဆိုထားပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနိုင်ငံဆိုင်ရာသတင်းတချို့ကိုဆက်ပြီးတော့ကြေညာချင်ပါတယ်။မြန်မာနိုင်ငံအနောက်ပိုင်းစစ်တွေကံယူတန်းလိုင်းထံနဲ့ပင်လယ်ထဲမှာမနေ့ကအင်္ဂါနေ့လှေနစ်မောက်ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်22ဦးသေဆုံးသွားတဲ့အကြောင်း UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုထောက်ထားရေးဆိုင်ရာစီယုံဆက်သွယ်ရေးယူမြန်မာနိုင်ငံဆိုင်ရာပြောရေးဆိုခွင့်ရှိသူပီရာပါရွန်က AFP သတင်းဌာနကိုပြောပါတယ်။သေဆုံးခဲ့သူတွေထဲမှာကလေးငယ်9ဦးပါဝင်ပါတယ်။လျှာပေါက်တော်မျိုးစင်တဲမောဒုက္ခသည်စခန်းကနေဈေးကိုသွားလမ်းမှာနင်းမြုပ်ခဲ့တာဖြစ်ပြီးလျှော်မှာခီးတဲ့60လောက်ပါဝင်ပါတယ်။အများစုဟာအိုးမဲ့အိမ်မဲ့ဒုက္ခသည်တွေဖြစ်ပါတယ်။သူတို့ကိုတရားဝင်ဈေးဝယ်ခွင့်ပေးထားတဲ့နေ့ဖြစ်တာကြောင့်စစ်တွေကိုသွားလမ်းမှာလှေနစ်မြုပ်ခဲ့တာဖြစ်တဲ့ကြောင်းတည်ဆုံးသူရေတွဲလဲထတ်တိုးလာနိုင်တဲ့အကြောင်းအိုချာယုံပြောရေးဆိုခွင့်ရှိသူပါရွန်ကပြောပါတယ်။နေဆက်လုံခြုံရေးဖွဲ့ရရှိတွေကလည်းလှေမောက်ခဲ့တဲ့အဖြစ်ကိုအတည်ပြုပြောပါတယ်။ဒါပေမဲ့တည်ဆုံးသူရေတွဲတရားဝင်စင်းရ14ယောက်ပဲရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းအိုးမဲ့အိမ်မဲ့ရိုဟင်ဂျာဒုက္ခသည်တွေအင်းကြီးချင်းနိုင်ငံတွေကိုထွက်ခွာရင်းပင်လယ်ပြင်ထဲမှာနင်းမြုပ်သေဆုံးခဲ့တဲ့အကြောင်းတွေထားနိုင်ငံမှာတရားမဝင်လူမောင်ကိုတွေကိုနေနေတဲ့အတွက်လူမောင်ကိုတွေကသူတို့ကိုပင်လယ်ထဲမှာဆွန့်ပစ်ခဲ့တယ်ဆိုပြီးသတင်းတွေပြီးခဲ့တဲ့နှစ်ပိုင်းအတွင်းပေါ်ထွက်ခဲ့ပါတယ်
။မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူလူငယ်တအုပ်ဖြစ်တဲ့မတ်တင်စာရွှန်းလက်ကြီးအပါအဝင်ကဘာတဝမ်းမှာလူမှုအတိုင်းဝိုင်းတွေကြားအပြုသဘောဆောင်ပြောင်းလဲမှုတွေဖြစ်အောင်ကြိုးပမ်းခဲ့ကြသူလူငယ်ကောင်းဆောင်ဆယ်ဦးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ဗုဒ္ဓဟူးနေ့မှာဂုဏ်ပြုမှာဖြစ်ပါတယ်။မတ်တင်စာရွှန်းလက်ကြီးကိုတော့မြန်မာနိုင်ငံကအမျိုးသားလူငယ်ကွန်ရက်ဖွဲ့စည်းရာမှာပါဝင်ကူညီခဲ့ပြီးလူငယ်တွေဖွံ့ဖြိုးတိုးတက်ရေးကိုကူညီလှုပ်ဆောင်ပေးခဲ့သူတူဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016တက်သစ်စာလူငယ်ကောင်းဆောင်ဆုကိုချီးမြှင့်ခဲ့တာပါ။2016ခုနှစ်ဆုရှင်တွေထဲမှာတော့မြန်မာနိုင်ငံကမတ်တင်စာရွှန်းလက်ကြီးပြင်မတူကွဲပြားမှုတွေရှိနေတဲ့လူမှုအတိုင်းဝိုင်းကြားငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်အောင်ကြိုးပမ်းသူပညာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာနှိမ့်မြုပ်လုပ်ကိုင်နေသူတွေအဖြစ်ပါလက်စတိုင်း၊မော်လ်တာ၊ဟွန်ဒူရက်စ်၊ပြင်သစ်၊ကင်ညာ၊အာဖဂန်နစ္စတန်၊တူနီရှား၊ဂျော်ဂျီယာနဲ့အင်ဒိုနီးရှားနိုင်ငံတို့ကလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်။
မြန်မာနိုင်ငံမှာတပ္ပတာဦးတင်ကျော်ရဲ့လူငယ်ခွင့်အမိန့်နဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကနိုင်ငံရေးကျင်းသား83ယောက်ထပ်ပြီးလွတ်မြောက်လာတာကိုကြိုဆိုတဲ့အကြောင်းမနေ့ကဂျနီဗာကုလသမဂ္ဂမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံမှာနိုင်ငံတကာစံနှုန်းနဲ့ကန့်ကျင်မှုမရှိတဲ့အရင်အစိုးရလက်ထက်တွေကငင်းချမ်းစွာစံတာထုတ်ဖော်သူတွေကိုထောင်ချဖို့အသုံးပြုခဲ့တဲ့လက်ရှိတည်ဆဲဥပဒေတွေကိုပြင်ဆင်ရေးအစိုးရနဲ့လွတ်တော်ကကြိုးပမ်းချက်တွေကိုကူညီပေးသွားမယ်လို့ဆိုပါတယ်။နောက်ထပ်မြန်မာသတင်းတစ်ပုဒ်ကတော့မြန်မာလူသမားတွေအများစုပါဝင်တဲ့800အရှနိုင်ငံတချို့က၅ဖန်လူသားတွေအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်စာလုပ်ငန်းတွေမှာကြီးကျယ်နေလို့ခိုင်းခံရတဲ့အခြေအနေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ AB သတင်းဌာနဒီနှစ်2016ခုနှစ်အတွက်နိုင်ငံတကာသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလီဇာဆုကိုရရှိသွားပါတယ်။စုမျိုးသားတွေခွဲခြားပြီးတဲ့အထက်မှာအများပြည်သူအကျိုးဆောင်ကဏ္ဍအတွက်ရရှိတာဖြစ်ပြီးဒီသတင်းကိုရေးသားသူတွေအထက်မှာတော့မြန်မာနိုင်ငံကကချင်တိုင်းသူတယောက်ဖြစ်တဲ့အက်စတာဟူဆန်လည်းပါဝင်ပါတယ
်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့ကမ္ဘာခေါင်းဆောင်တွေပါဝင်တဲ့အထူးအဖွဲ့ဟာကမ္ဘာတဝန်းမွေးရစွာဆိုင်ရာမူဝါဒကိုဆွေးနွေးဖို့မနေ့ကတွေ့ဆုံခဲ့ကြပြီးဒါဟာအနှစ်20အတွင်းပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။နိုင်ငံတကာမှာမွေးရစွာနဲ့ပတ်သက်လို့ဥပဒေတွေတင်းကျပ်မှုအားနည်းလာတာကိုကမ္ဘာခေါင်းဆောင်တွေဆွေးနွေးကြတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေရင်ဆိုင်နေရတဲ့မွေးရစွာပြဿနာကိုဖြေရှင်းဖို့လိုအပ်ကြောင်းနိုင်ငံအားလုံးကသဘောတူညီကြပေမဲ့ဘယ်လိုကင်တွယ်ဖြေရှင်းသွားမလဲဆိုတဲ့အပေါ်မှာတော့ကွဲလွဲချက်တွေရှိနေကြတာပါ။ဒီဆွေးနွေးပွဲကနေကြီးကြီးမားမားဆုံးဖြတ်ချက်တစုံတရာချနိုင်မယ့်အနေအထားတော့မရှိပါဘူး။
တရုတ်နိုင်ငံမှာအစိုးရရာရှိကြီးတွေရဲ့လက်ဆောက်မှုတပ်ဖြတ်ရေးယူရတဲ့ သူတို့ရဲ့အိမ်တောင်ဘက်နဲ့သားသမီးတွေရဲ့စီးပွားရေးလုပ်ငန်းထိန်းချုပ်ခွင့်အစပြုအစည်းအဝေးကိုရှန်ဟိုင်းစီးပွားရေးမြို့တော်အပြင်ဘက်တခြားမြို့ကြီး၄မြို့အထိတိုးချဲ့ပြီးတော့တရုတ်အစိုးရရရှိတွေကဆောင်ရွက်နေပါတယ်။ကမ္ဘာတဝန်းအစိုးရခေါင်းဆောင်တွေပါဝင်ပြည်ပမှာရှုပ်ဝဲဗန်ဆင်းဖွင့်ထားသူတွေအကြောင်းပနမားပေပါလို့ခေါ်တဲ့ဆင်းတွေထွက်လာခဲ့ပြီးနောက်ပိုင်းအဲ့ဒီဆင်းမှာတရုတ်နိုင်ငံအစိုးရရရှိကြီးတွေတရုတ်သမ္မတရှီချင်းပင်ပါဝင်တခြားသူတွေရဲ့ဆင်းတွေထွက်လာပြီးနောက်ပိုင်းတရုတ်နိုင်ငံအနေနဲ့လက်စားမှုတိုက်ဖျက်ရေးကိစ္စတွေကိုအချိန်မြင့်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါ။မြန်မာသမ္မတဦးထင်ကျော်ရဲ့လူငယ်ခွင့်အမိန့်နဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကနိုင်ငံရေးအကျဉ်းသား83ဦးထပ်ပြီးလွတ်မြောက်လာတာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအ мян ဆုံးလွတ်မြောက်ရေးတေချာအောင်ဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းမနေ့ကဂျနီဗာကုလသမဂ္ဂမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားပါတယ်။အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဟာဧပြီလ၁ရက်နေ့မှာအာဏာယူပြီးတဲ့နောက်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးရပ်ပိုင်းအတွင်းစတင်ဆောင်ရွက်ခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေလွတ်မြောက်လာရေးကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းဧပြီလ9ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ထုတ်ပြန်ကြေညာချက်အပြီးနောက်တစ်ရက်ဧပြီလ10ရက်နေ့မှာကျောင်းသူကျောင်းသားတွေနဲ့နောက်18ရက်နေ့မှာတော့နိုင်ငံရေးအကျဉ်းသားတွေကိုဇက်တိုက်လွှတ်ပေးခဲ့ပါတယ်။ဒီလိုဆောင်ရွက်မှုကိုကုလသမဂ္ဂကလှိုက်လိုက်လဲလဲကြိုဆိုကြောင်းမနေ့အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရအမျိုးသမီးရာဖီနာရှမ်ဒက်စနီကပြောသွားပါတယ
်။ On Myanmar, the High Commissioner warmly welcomes the release on Sunday of a second wave of 83 prisoners on Myanmar.
မြန်မာသမ္မတဦးထင်ကျော်ရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့23ရက်နေ့ကနိုင်ငံရေးအကျဉ်းသား83ယောက်ထပ်ပြီးလွတ်မြောက်လာတာကိုကုလသမဂ္ဂကနှွေးထွေးစွာကြိုဆိုလိုက်ပါတယ်။လွတ်မြောက်လာသူတွေထဲမှာလူ့အခွင့်အရေးနဲ့မြေယာပိုင်ဆိုင်ခွင့်အရေးလှုပ်ရှားနေသူတွေလည်းဖြစ်တဲ့အပြင်ငြိမ်းချမ်းစွာဆန္ဒပြမှုတွေအတွက်6ကြိမ်တိုင်ဖမ်းဆီးခံခဲ့ရတဲ့နှောင်းလာလူ့အခွင့်အရေးကာကွယ်ရေးလှုပ်ရှားသူကိုနေမျိုးစဉ်လူမှုအဖွဲ့အစည်းရေးတိုက်ပွဲဝင်နေသူကိုထင်ကျော်2014ခုနှစ်ကကာကွယ်ရေးပစ္စည်းဆက်ယုံကိုလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုပြီးသတင်းဖော်ပြမှုနဲ့နှစ်ရှည်ထောင်နဲ့ချမှတ်ခံထားရတဲ့ Unity Channel ကအက်ဒီတာချုပ်အပါအဝင်သတင်းသမား5ဦးအထည်ချုပ်ဆက်ယုံအလုပ်သမားတွေရဲ့ဆန္ဒပြပွဲကိုထောက်ခံကူညီခဲ့တဲ့အတွက်ထိမ့်သိမ်းခံရတဲ့အလုပ်သမားရေးလှုပ်ရှားသူ4ဦးနောက်မဘာသာဖုန်ကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်နဲ့နှစ်နှစ်ချမှတ်ခံထားရတဲ့ဦးထင်လင်းဦးတို့ပါဝင်ပါတယ်
ဒါအပြင်မြန်မာနိုင်ငံမှာနောက်ထပ်နိုင်ငံရေးအကျဉ်းသားတွေမရှိစေဖို့ဆက်လက်ကြိုးပမ်းသွားမယ်ဆိုတော့သမ္မတဦးထင်ကျော်ရဲ့မိကွန်းပြောဆိုချက်ကိုလည်းကုလသမဂ္ဂကချီးကျူးကြောင်း Miss Sham Dasani ကပြောပါရယ်ပြီးခဲ့တဲ့နှစ် Mashla ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့လို့အကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံရပြီးဆွဆွဲချက်ပေါင်းများစွာနဲ့အမှုတွေကိုတရားရုံးမှာတစ်နှစ်ကျော်ကြာအောင်စစ်ဆေးခံခဲ့ရတဲ့ကျောင်းသူကျောင်းသားတွေကိုလည်းသူတို့ရဲ့အမှုတွေကိုရုတ်သိမ်းပေးလိုက်ပြီးပြန်လွတ်ပေးလိုက်တာအပါအဝင်နိုင်ငံအကျဉ်းသားပေါင်း199ဦးဟာဧပြီလ10ရက်နေ့ကပထမဆုံးအထုပ်ဖြစ်လွတ်မြောက်လာခဲ့ပါတယ်။အခုလိုနိုင်ငံအကျဉ်းသားတွေအဆက်မပြတ်လွတ်မြောက်လာမှုနဲ့အကာအကွယ်ပေးနိုင်အောင်ဆောင်ရွက်ပေးဖို့ကြိုးစားမှုဟာမှန်ကန်တဲ့လမ်းကြောင်းကိုဥတည်ဖို့အရေးပါတဲ့အဆင့်တွေဖြစ်တယ်လို့ Miss Sham Dasani ကအခုလိုပြောပါတယ
်။ We encourage the government to build upon such human rights gains to ensure that all the people of Myanmar enjoy their fundamental freedoms.
မြန်မာပြည်သူတွေအားလုံးသူတို့ရဲ့အခြေခံလွတ်လပ်ခွင့်အပြည့်အဝရရှိဖို့အခုလိုလူ့ခွင့်ရရှိမှုတွေကိုတည်ဆောက်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂကအားပေးပါတယ်။ဒီဖြစ်စဉ်အရနေစွန်နယ်ပြားဒေသတွေအပါအဝင်အချင်းထောင်တွေထဲမှာဆက်ပြီးရှိနေတဲ့မတရားဖမ်းဆီးခံထားရသူတွေအားလုံးအ мян ဆုံးလွတ်ပေးရေးတေချာအောင်ဆောင်ရွက်ပေးဖို့အစိုးရကိုတိုက်တွန်းပါတယ
်။တဆက်သေးပဲကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မင်းကြီးရုံးအနေနဲ့ NLD အစိုးရရောလွှတ်တော်ကပါပြင်ဆင်ပြောင်းလဲဖို့စ조사နေတဲ့ဥပဒေရင်းနဲ့ပတ်သက်ပြီးအကူအညီပေးဖို့အဆင့်အစ်ဖြစ်နေတယ်လို့လည်း Ravina Shamdasani ကပြောပါတယ
် Our office stands ready to provide its expertise and support of efforts by the government and parliament
မြန်မာနိုင်ငံမှာနိုင်ငံတကာစံနှုန်းနဲ့ကိုက်ညီမှုရှိတဲ့ပြည်အရင်အစိုးရလက်ထက်တွေကငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုထောင်ချဖို့အသုံးပြုခဲ့တဲ့လက်ရှိတည်ဆဲဥပဒေတွေကိုပြင်ဆင်ဖို့ အစိုးရနဲ့လွှတ်တော်ကကြိုးပမ်းချက်တွေကိုကူညီဖို့အတွက်ဥပဒေကျွမ်းကျင်သူတွေကိုဆဲလွတ်ဖို့ကျမတို့ရုံးကအစဉ်သင့်ဖြစ်နေပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးကိုမြင့်တင်ရေးနဲ့ကာကွယ်ရေးအတွက်နောက်ထပ်တိုးတက်မှုတွေကိုဆောင်ရွက်ပေးနိုင်ရေးအတွက်လည်းဖြစ်ပါတယ
်လက်ရှိလွမြောက်ဖို့ကြံနေသူတွေထဲမှာအရေးပေါ်အဥပဒေပုံမှန်နဲ့ထောင်ဒဏ်နှစ်နှစ်ချမှတ်ခံထားရတဲ့ဘာသာပေါင်းစုံလွတ်လပ်ခွင့်ငြိမ်းချမ်းစွာလှုပ်ရှားနေသူတွေဖြစ်တဲ့မက်ပွင့်ဖြူလန်းနဲ့ကိုစစောလက်တို့နှစ်ဦးအပါအဝင်အလားတူပုံမှန်နဲ့အမှုရင်ဆိုင်နေရတဲ့မန္တလေးအချင်းထောင်မှာထိမ့်သိမ်းခံထားရသူ2000ခွန်ရွှေဝါရောင်တော်လန်ရေးမှလူသိများတဲ့ဥဂံဘီယာခေါ်ညီညီလွင်တို့ပါဝင်နေတယ်လို့လူခွင့်ရေးကော်မရှင်မင်းကြီးယုံရဲ့အစီရင်မှဖော်ပြထားပါတယ်ရှင်VOA မြန်မာပိုင်းရဲ့ပုတ်တပူးနေနေတဲ့ခင်အစီအစဉ်တွေကိုနားဆင်နေကြတာပါရှင်။ American နိုင်ငံသား၏ဌာနကဒီကနေ့ပုတ်တပူးနေမှာနိုင်ငံတကာတက်သစ္စလူငယ်ကောင်းဆောင်စုပေးပွဲအခမ်းအနားဒီနှစ်အတွက်လူမှုရေးအပြောင်းအလဲကိုအပြုသဘောဆောင်ဖန်တီးကြိုးပမ်းမှုတွေအတွက်ကမ္ဘာတဝန်းကလူငယ်၁၀ဦးကိုဂုဏ်ပြုမှာဖြစ်ပါတယ်။အဲ့ဒီအထက်မှာမြန်မာလူငယ်အမျိုးသမီးတင်စာရွှင်းလဲ့ကြီးလည်းပါဝင်ပါတယ်။အကြောင်းစုံကိုဒေါ်လှလတန်းကဆက်ပြီးတင်ပြမှာပါရှင်။
ကမ္ဘာ့ဘာမလူမှုရေးအပြောင်းအလဲကိုအပြုသဘောဆောင်စွာပြောင်းလဲမှုကြိုးပမ်းအထောက်အမှုတွေအတွက်အမေရိကန်နိုင်ငံသားရေးဌာနကဒါဟာပထမဆုံးကျင့်ဖြစ်ချိန်မြင့်တဲ့ဆုလဲဖြစ်ပါတယ်။ဆုရှင်ဆယ်ဦးတို့ရဲ့အမိကဧပြီလ13ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးအသက်16နှစ်ကနေ24နှစ်ကြားနိုင်ငံတကာတက်တစ္ဆလူငယ်ခေါင်းဆောင်ဆုရှင်တွေနဲ့ထူးခြားချက်တစ်ခုကတော့မြန်မာနိုင်ငံကအမျိုးသမီးလူငယ်ဆုရှင်တူပါဝင်နေတာပဲဖြစ်ပါတယ်။မတင်စာရှင်လေးကြီးကတော့မြို့သားလူငယ်ကွန်ကရစ်နဲ့ရန်ကုန်လူငယ်ကွန်ရက်တို့ကိုနှိမ့်နှိုင်းဆောင်ရွက်ပေးနေသူတူဖြစ်ပါတယ
်အဓိကကကျွန်တော် National Youth Congress လို့ပြောရတဲ့မြို့သားလူငယ်ကွန်ကရစ်က2012ခုနှစ်မှာလုပ်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာလူငယ်တစ်ဆုံဆွေးနွေးပွဲကိုဥဆောင်ကျင်းပကြတဲ့လူငယ်တွေမှာလည်းကျွန်မတယောက်ပါဝင်ဖြစ်တယ်အဲ့ရနေတစ်ဆင့်ကျွန်တော်မြို့သားလူငယ်ကွန်ကရစ်ဆိုပြီးတည်ထောင်ပြီးတော့ဒီနိုင်ငံတော်မှာရှိနေကြတဲ့လူငယ်တွေတွေ့ဆုံဆွေးနွေးဖို့အတွက်လူငယ်ဖိုရမ်တွေကိုဥဆောင်ကျင်းပကြတဲ့ကွန်ရက်ဖြစ်ပါတယ်ရန်ကုန်မှာဆိုလည်းကျွန်တော်ရန်ကုန်လူငယ်ဖိုရမ်ပထမဆုံးအကြိမ်ကိုကျွန်တော်2013ခုနှစ်မှာကျင်းပခဲ့တယ်။2012ခုနှစ်မှာလည်းဒီအာဆီယံလူငယ်ဖိုရမ်ကိုဒီ National Youth Congress အနေနဲ့ကျွန်တော်ဦးဆောင်စီစဉ်ကျင်းပခဲ့ပါတယ်။ဒါအပြင် UN ရဲ့အထိမ်းအမှတ်နေ့ဖြစ်တဲ့ငွေတကာလူငယ်များနေ့ဒီမှာလည်းကျွန်တော်တို့နိုင်ငံနဲ့တဝမ်းမှာလူငယ်ပွဲတွေပြင်းထန်လာဖို့အတွက်ကိုကျွန်တော်တို့အားလုံးစုစည်းပြီးတော့ကြိုးပမ်းကြတယ်။ရန်ကုန်မှာဆိုရင်လည်းရန်ကုန်လူငယ်ပွဲတော်နဲ့လူငယ်ဖွဲ့စည်းပြပွဲဆိုပြီးတော့2014ခုနှစ်ကစတင်ပြီးတော့ကျွန်တော် UN ဖွဲ့စည်းရေးနဲ့လက်တွဲပြီးခဲ့တာရှိပါတယ်ဒါအပြင်ကျွန်တော်က My Friend Campaign ရဲ့ Coordinator တယောက်လည်းဖြစ်ပါတယ် My Friend Campaign ကတော့ဒီလူငယ်တွေကြားထဲမှာရှိနေတဲ့မတူကွဲပြားမှုတွေကိုအသိအမှတ်ပြုပြီးတော့တငယ်ချင်းချင်းချင်းကြားထဲကခင်ရင်းနှီးမှုတွေကိုအဓိကဖော်ထုတ်ရတဲ့ campaign ဖြစ်ပါတယ်အဲဒါအပြင်ဒီ American Tanmay ရဲ့လူငယ်အတိုင်းအမြင်ခံအဖွဲ့မှလည်းကျွန်မအဖွဲ့ဝင်တူဖြစ်ပါတယ်ရှင
်အဲ့တော့အခုလို့ပေါ့နော်နိုင်ငံတကာတက်တစ္ဆာလူငယ်ခေါင်းဆောင်စုချီးမြှင့်ခြင်းခံရတဲ့အပေါ်မှာရောကိုပြန်သွားတဲ့အခါမှာကိုမြန်မာနိုင်ငံကလူငယ်တွေအတွက်ဘာတွေတည်ဆောင်သွားမလဲရှင
်ဒီဆို့ရတဲ့အခါမှာကျမအနေနဲ့ဝမ်းသာတာကလှုပ်ရှားမှုပေါ့နော်အခက်အခဲတွေကြားရဲလှုပ်ခဲရတယ်လည်းရှိရယ်မစုံမနစ်နဲ့စတိုက်စင်ခုံမှုတွေကြားလှုပ်ခဲရတယ်ရှိရယ်ဒါတွေကိုအတိအမှတ်ပြုခံရတဲ့အတွက်ကြောင့်မလို့ American ပြည်ထောင်စုဒီလိုမျိုးဆို့ကိုချင်းမြင်ပေးရတဲ့အတွက်အများကြီးဝမ်းသာတယ်ကျေးဇူးတင်တယ်အချိန်ထဲမှာလည်းအခု American ပြည်ထောင်စုမှာကျွန်တော်လာပြီးတော့သူ့ရတဲ့လူငယ်အချင်းချင်းဆွေးနွေးမှုတွေလုပ်ရတယ်နောက်အသိပညာတွေဖလှယ်ရတဲ့အခါမှာကိုနဲ့တက်တူရွယ်တူတွေကအခြားလူငယ်တွေကသူ့နိုင်ငံတွေမှာရောဘလို့အခက်အခဲတွေကြားရဲရုံးလှုပ်ရှားမှုတွေလုပ်ကြတယ်လဲဆိုရဲအဓိကကစိတ်ခွန်အားရပါတယ်ဒီစိတ်ခွန်အားတွေကကျွန်မတို့အများကြီးရှေ့လှုပ်ရှားမှုတွေလုပ်ဖို့အတွက်တွန်းအားတွေပေးတယ်ဒါအပြင်လူငယ်တွေနဲ့သက်ဆိုင်တဲ့ပူးပေါင်းလှုပ်ဆောင်မှုတွေဒါတွေကလည်းဒီ American ပြည်တော်စုမှရှိနေတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်မှုတွေရခဲ့တယ်နောက်ဒီ American လွှတ်တော်တွေလည်းတွားရောက်လေ့လာပြီးတော့သူတို့ CEO နဲ့အကြံပြုရတယ်လည်းလုပ်ခဲ့ရတယ်ဆိုတော့ဒါတွေကနောက်ပိုင်းနေလူငယ်တွေရဲ့ပါဝင်မှုမြန်မာနိုင်ငံကလူငယ်တွေကိုလည်းဒီနိုင်ငံတကာဆင်မြင့်မှာထပ်မံတွှေ့ရှိရဖို့အတွက်ကိုခွင့်လန်းကောင်းကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။
တခြားဆုရှင်တွေကတော့ညီချင်းစပါအမြင့်ကြီးဖလှယ်နိုင်မှုလူငယ်တွေအတွက်စကြေလူဝဲတွေကျင်းပပေးတဲ့အဖွဲ့ကိုမှတီးခဲ့သူပါလက်စတိုင်းသားတူအောက်ချီလူဒန်းစားအတွက်ပညာရေးစီမံကိန်းတွေကိုဦးစားပေးလုပ်ခဲ့တဲ့မော်တာကအမျိုးသမီးငယ်တူပြင်ဟွန်ဒူရစ်နိုင်ငံမှာကမ္ဘာလူသတ်မြို့တော်လို့နာမည်ချီးတဲ့သူ့ရဲ့မြို့ကနေလူစုခိုင်းဝင်ဖြစ်ရာကတနက်ပြေခံခဲ့ရပြီးစိတ်ပြောင်းကလူငယ်တွေရာဇဝတ်မှုနဲ့ကင်းအောင်လှူရှားလုပ်ကင်ပေးနေတဲ့ Honduras လူငယ်တအူးတို့လည်းပါဝင်ပါတယ်။ဒါအပြင်မတူကွဲပြားတဲ့ကိုယ်ွယ်တဲ့ဘာသာတွေကြားအရင်းနှီးမှုတွေရရှိဖို့ဆောင်ရွက်ခဲ့တဲ့ပြင်သစ်ကလူငယ်တအူး ကင်ညာမှာတိုင်းရင်းလူမျိုးစုတွေကြားပြန်လည်ရင်ကြားစီရေးအတွက်ထောက်ခံအားပေးခဲ့သူကင်ညာနိုင်ငံသားတူနှင့်အာဖဂန်နစ္စတန်ကနေလူငယ်တွေစွန့်ခွာထွက်မသွားရလေအောင်လူမှုရေးဆိုင်ရာလှုပ်ရှားမှုတွေကိုလုပ်ကိုင်ပေးနေတဲ့အာဖဂန်လူငယ်တူပြင်တူနီးရှားမှာအမျိုးသမီးနဲ့လူငယ်တွေအတွက်ဆောင်ရွက်ပေးနေသူတူနှင့်ဂျော်ဂျာကခင်မီနိပညာသုံးပြီးပြန်လည်ရင်ကြားစီရေးတိုးတက်မှုတွေကြိုးပမ်းနေသူတူပြင်အင်ဒိုနီးရှားကလူငယ်တူကတော့သူစာတီအောင်ပုံးမှာဆယ်နှစ်ကြာဘာသာရေးအကြမ်းဖက်မှုရင်ဆိုင်ရပြီးတဲ့နောက်လူငယ်တွေအနေနဲ့မတူကွဲပြားတဲ့ဘာသာတွေကြားနားလည်မှုရရှိစေဖို့ကြိုးပမ်းပေးခဲ့တဲ့လူငယ်တူတို့ပါဝင်ကြတာဖြစ်ပါတယ်။စူပီးပွဲအခမ်းအနားကိုတော့ဝါရှင်တန်စံတော်ချိန်ဧပြီလ20ရက်ဗုဒ္ဓနေ့မနေ့ဆယ်နာရီမြန်မာစံတော်ချိန်ကတော့ဧပြီလ21ရက်ကြာသပတေးနေ့ညနေမှာကျင်းပမှာဖြစ်ပြီးဆူရှင်တွေအနေနဲ့စူပီးပွဲအခမ်းအနားပြီးမှာအမေရိကန်ပြည်ထောင်စုမှာမေလစောစောပိုင်းထိခေါင်းဆောင်ပိုင်းတည်ချင်းမှုအစီအစဉ်တွေကိုလေ့လာစီးပူးနိုင်မှုအတွေ့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာသွားရောက်လေ့လာမှာဖြစ်ပြီးသူ့ရဲ့လှုပ်ဆောင်နိုင်မှုတိုးမြင့်နိုင်ရေးအတွက်လည်းနီလန်အထောက်အကူတွေကိုတိုးချဲ့နိုင်ဖို့ကြိုးပမ်းသွားကြမှာလည်းဖြစ်ပါလိမ့်ရှင်
ဒေါ်လလသန်ပြောပြသွားတာပါရှင်။ဗုဒ္ဓဘူးနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုကမ္ဘာတစ်လွှားကသောရရှင်နေတိုက်ရိုက်နားဆင်မယ်ဆိုရင် internet လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံကော့တောင်အပန်းပြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းလူတက်မှုမှာတေးတန်းချမှတ်ခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအတွက်၅ချိန်မြောက်အယူခံကိုထိုင်းအယူခံတရားရုံးကနောက်ထပ်တစ်လတိုးပေးဖို့ဧပြီလ19ရက်နေ့ကခွင့်ပြုလိုက်ပါတယ်။ VOA သတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါရှင်
။ထိုင်းနိုင်ငံကော့တောင်အပန်းချေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှ်လူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတစ်လအကျဉ်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ၅လမြောက်ဖြစ်ထိုင်းယူကန်တရားရုံးကခွင့်ပြုပေးခဲ့တာပါ။တရားခဏ်ဖြစ်ဆွတ်ဆဲခံရသူတွေကိုစစ်ဆေးမေးမြန်းဖို့အတွက်အကြေးထောင်ထဲမှာမြန်မာနဲ့ထိုင်းတက်ကြွတဲ့သူတွေကိုဘာသာပြန်ဖို့အတွက်ဗန်ခွန်ကျင်းထောင်ကနေခွင့်မပြုတာကြောင့်တရားခဏ်ရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကစစ်ဆေးမေးမြန်းမှုတွေထပ်လုပ်နိုင်ဖို့အတွက်နောက်ထပ်ရက်တိုးရနိုင်ဖို့အတွက်စီစဉ်ခဲ့ပါတယ်။လာမယ့်မေလ23ရက်နေ့အထိအယူခံရှောက်နိုင်ဖို့ထပ်တိုးခွင့်ပြုရတဲ့အခြေအနေနဲ့ပတ်သက်လို့တရားခဏ်ရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။ဟာ23ရက်5လ2014ခုရက်သတ်လတ်ထပ်တိုးရပါတယ်။အခုကကျွန်တော်ကဇရုရတင်တောင်းတာဆိုတော့5ချိန်ရောက်ပေါ့။ဟုတ်ပါတယ်။ဒီတဲ့ကတ္တကတော့ရှင်းနေမှာကောင်းစီနဲ့ဘာသာပြန်နဲ့အယူခံနဲ့ပတ်သက်တဲ့သူ့အကြောင်းအရာလေးတွေကိုတရားခဏ်နေနဲ့မေးရင်လည်းဆိုပြီးတော့ဘန်ခဝန်ထောင်သွားကြပါတယ်။အဲလိုသွားတဲ့အချိန်မှာဘန်ခဝန်ထောင်ကတာဝန်ရှိတဲ့လူကြီးကနေပြီးတော့ထိုင်းရှင်နေတည်ဆိုတော့ပြေးဝင်ပြန်ပြုတ်ပြီးတော့အမာဘာသာပြန်ပြီးနဲ့အမာဘာသာပြန်လို့တော့ပြေးဝင်ပြန်ပြုတ်ဖြစ်ပါဦး။အဲလိုမပြည့်တော့ကြောင့်မို့လဲစာတင်ရဲ့ထိုင်းရှင်နေမှာကောင်စီကနေပြီးတော့ဆက်ပြီးတင်ရတာလည်းရှိပါတယ်။ဒါကြောင့်မို့အဲလိုဟာကြတော့ကလီဒီစ်မှာမေးမရကအမဘာသာကိုထိုင်းရှင်းနေတာကောင်းရှင်းနေတိုက်ရိုက်ဘလို့မှမသိနိုင်မင်းနဲ့ဘာသာပြန်ခေါ်တာကိုခွင့်ပြုတော့ကြောင့်မို့အဲ့ဒီကျွန်တော်ဆောင်ရမယ့်အချက်လေးဒီအလုံးဟာဆောင်ရခြင်းမရှိနိုင်ဘူးခကြမို့လေအခုလိုအယူခံအချိန်မှာအချိန်မီမသိနိုင်ဘူးဆိုတာဖြစ်သွားတာပ
ါအယူခံတရားရုံးကတော့ဒီလိုအယူခံရက်ကိုထပ်တိုးတောင်းဆိုမှုနဲ့ပတ်သက်လို့နောက်ဆုံးအကြိမ်ဖြစ်ခွင့်ပြုပေးခဲ့တယ်လို့လည်းဆက်ပြောပြပါတယ
်တရားရုံးကလည်းပြောလိုက်ပါတယ်ဒီဟာကနောက်ဆုံးအကြိမ်ခွင့်ပြုတာပါလို့လည်းအဲ့လိုပြောလိုက်ပါတယ်ဒါပေမဲ့အန်ဂယ်ရိုဘက်ကတင်ပြတဲ့အကြောင်းအရာလည်းခုနကပြောသလိုပါပဲအခုဒီလိုထပ်ပြီးရေတူတောင်းအောင်ကြောင်းတာဥပဒေရဘာသာပြန်ခေါ်သွားခွင့်ရှိတဲ့ဒေသကိုဒီထောင်ကနေပြီးတော့ခေါ်ခွင့်မပြုဘဲနဲ့တားဆီးလိုက်တော့မို့လိုအပ်တဲ့အချက်တွေတောင်းဆိုလို့မရဘူးပြောဆွေးနွေးခွင့်မရခဲ့ဘူးကတည်းကလည်းဒီလိုထပ်ပြီးတော့အယူခံတောင်းနေလို့တင်ပြထားတာကိုတရားရင်ကလက်ခံတာပါသူကအယူခံတရားရင်ပေါ့
အခုအယူခံရဲ့နောက်ထပ်တစ်လထပ်တိုးရတဲ့အတွက်တရားခဏ်နေဖြစ်တဲ့မြန်မာလူငယ်နှစ်ဦးကိုစစ်ဆေးမေးမြန်းနိုင်ဖို့ဘန်ခွန်အကျဉ်းထောင်ကိုထပ်မံသွားရောက်ဖို့ရှိနေပြီးအကျဉ်းထောင်ကခွင့်ပြုမပြုဆိုတာတော့အချိန်နဲ့မတိရသေးဘူးလို့လည်းဆိုပါရစေ။အဲ
့ဒီခါမှာဘာလဲပြန်ခေါ်ပြီးတော့သွားမယ်အရင်ကတော့တောင်းမလားမတောင်းလားတော့မသိဘူး။ဒါပေမဲ့ဆက်ဆံရတယ်ကိုတော့ရှင်းနေမဲ့ကောင်စီကစတင်ကြည့်တာဒီလိုမဖြစ်သင့်ဘူး။ဒါဟာဆိုင်လူမျိုးမဟုတ်ဘူးပမာတရားခဏ်ဖြစ်တဲ့ကြောင့်ပမာတရားခဏ်တရားကိုစကားပြောဖို့ဟာမှာဘာလဲပြန်လို့လဲဆိုတဲ့အကြောင်းကိုသူတို့တင်ပြပြီးစာရေးထားပါပြီ
။မြန်မာရွှေပြောင်းလူသမားခန့်မှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့ ကျပ်ဖြတ်မှုတွေကျွလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမယ့်နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ။2011ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနေ့ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရား
ကျွန်တော်ပြဝဲကြီးတဲ့အကြီးကျယ်ဖြစ်ပွားခဲ့ကရခိုင်ပြည်နယ်တွင်းကမြို့နယ်15မြို့နယ်ကလူလူအင်အားတသိန်းခန့်ဟာလဲထိုင်းပြည်မင်းမြတ်နဲ့ထိုင်းဆိုရကိုလက်မှတ်ရေးထိုးထားတဲ့မြစ်တာရက်ခန့်စာတစ်စောင်နဲ့ပြပို့ထားပါတယ်ရှင်အခုဆက်လက်တင်ဆက်မယ့်သတင်းမှာတော့နယူးယောက်ပြည်နယ်မှာမနေ့ကကျင်းပတဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီတွေရဲ့ပါတီတွင်းပမာဏပနာမရွေးကောက်ပ န်နဲ့တကြွတထေးဒေါ်နယ်ထရမ့်တို့ဟာမဲယုံတွေစီကိုတွားရောက်ပြီးမဲပေးခဲ့ကြပါတယ် AP သတင်းတွေကိုအခြေခံပြီးကိုရဲကောင်ကပြောပြမှာပါရှင်
အင်္ဂါနေ့ကနယူးယောက်ပြည်ထဲမှာပါတီတွင်ပနာမရွေးကောက်ပွဲတွေကျင်းပခဲ့ရမှာဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဟီလာရီရော်ဒန်ကလင်တန်ဟာနယူးယောက်ချပ်ပါကွာရက်ကွက်ကမဲယုံမှာတွားရောက်ပြီးမဲပေးခဲ့ပါတယ်ကလင်တန်နဲ့ခင်မွန်းဖြစ်သူသမ္မတဟောင်းဘေးကလင်တန်တို့ဟာအဲ့ဒီရက်ကွက်ထဲကမဲယုံတရှိရာဂရော့ဖလင်အလဲတန်းကျောင်းထဲကိုဝင်ရောက်လာကြပြီးမဲဆန္ဒရှင်တွေကိုလက်ဆွဲနှုတ်ဆက်ပြီးစကားပြောခဲ့ကြပါတယ်
It feels great, and I am so excited about both campaigning here in New York, voting here in New York, and...
ကျွန်မအရင်ကဝမ်းသာမိပါတယ်။နယူးယောက်မှာမဲဆွယ်စည်းရုံးရတာရောမဲလာပေးရတာနှစ်မျိုးစလုံးဟာစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံပါ။ပြီးတော့ကျွန်မကနယူးယောက်ကိုချစ်တယ်လေ။ပြီးခဲ့တဲ့နှစ်ပတ်အတွင်းပြည်နယ်အနှံ့လှည့်လည်ခဲ့ရတာတကယ်ကိုစိတ်ချမ်းသာစရာပါပဲ။လူတိုင်းပဲမဲလာပေးကြလိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်မအတွက်ကတော့ပြီးခဲ့တဲ့ရက်တွေအတွင်းမှာနယူးယောက်မြို့အနှံ့သွားလာရင်မိတ်ဆွေတွေမိတ်ဆွေဟောင်းနေနဲ့တွေ့ရတာဝမ်းသာစရာပါဒီနေ့ည9နာရီမတိုင်ခင်မဲလာပေးကြဖို့ကိုလည်းလူတိုင်းကိုတိုက်တွန်းခဲ့ပါတယ
်ဒါကတော့မဲယုံအပြစ်ပတ်မှာဟီလာရီကလင်တန်ကသတင်းတောက်တွေကိုပြောသွားတာပါဟီလာရီကလင်တန်နဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးဟာနယူးယောက်ဒေသခံတွေအဖြစ်သတ်မှတ်ခံထားရတာဖြစ်ပါတယ်အခုရွေးကောက်ပွဲမှာအနိုင်ရရင်ကိုယ်စားလှယ်နေရာတော်တော်များများအနိုင်ရပြီးပါတီကိုစားပြုသမ္မတလောင်းတွေဖြစ်လာဖို့ပိုပြီးနီးကပ်လာမှာဖြစ်ပါတယ်။ကလင်တန်ရဲ့မဲဆွယ်စည်းရုံးရေးလှုပ်ရှားသူတွေကတော့နယူးယောက်ပြည်နယ်ပနာမရွေးကောက်ပွဲရလဒ်တွေထွက်မလာသေးခင်မှာကိုပဲဒီမိုကရက်ပါတီတွင်ရွေးကောက်ပွဲရှင်ပြိုင်မှုတွေပြီးသွားပြီးဟီလာရီကလင်တန်အနိုင်ရပြီလို့ကြေညာနေကြပါတယ်။ပြိုင်ဘက်ဘာနီဆန်ဒါကိုလည်းကလင်တန်ကိုဆက်ပြီးပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်နေမယ်ဆိုရင်ပါတီကိုကိုစားပြုမဲ့သမ္မတလောင်းကိုထိခိုက်အောင်လုပ်နေတယ်လို့ဖြစ်လိမ့်မယ်လို့သတိပေးနေကြပါတယ်။လက်ရှိဟီလာရီကလင်တန်ကပါတီကိုယ်စားလှယ်နေရာ1962နေရာအနိုင်ရထားပြီးပြိုင်ဘက်ဘာနီဆန်ဒါကတော့1083နေရာရထားပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်ကိုယ်စားလှယ်နေရာ2383နေရာအထိအနိုင်ရဖို့လိုမှာဖြစ်ပါတယ်။တစ်ချိန်တည်းမှာ Republican Party သမ္မတကိုယ်စားလှယ်လောင်း Donald Trump ဟာ New York မြို့ Upper East Side မှာမဲပေးခဲ့ပါတယ်
။ This was just a great honor and I think it's a great honor for New York. New York is a special place. So
ကျွန်တော်တကယ်ကိုဂုဏ်ယူပါတယ်။ဒါတကယ်ကိုဂုဏ်ယူစရာကောင်းပါတယ်။ New York တွေလည်းဂုဏ်ယူစရာပါ။ New York ဟာတကယ်ကိုထူးခြားတဲ့နေရာပါ။ကျွန်တော်တို့အမေရိကန်နိုင်ငံကိုကြီးကျယ်တဲ့ခြေနေရအောင်ပြန်လုပ်သွားမှာပါ။ကျေးဇူးတင်ပါတယ်။
Donald Trump ဟာ New York မြို့ Queens ရက်ကွက်မှာမွေးဖွားခဲ့သူဖြစ်ပါတယ်။ Donald Trump ဟာ New York ပြည်နယ်ပနာမရွေးကောက်ပွဲမှာပြိုင်ဘက် Texas ပြည်နယ်အထက်လွှတ်တော် Matt Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့နဲ့ရှင်ပြိုင်နေတာဖြစ်ပါတယ်။လက်ရှိချိန်မှာပနာမရွေးကောက်ပွဲဝင်နေကြတဲ့ Republican ကိုယ်စားလှယ်လောင်းနေအနက် Donald Trump ကကိုယ်စားလှယ်နေရာ943နေရာ၊ Matt Cruz ကကိုယ်စားလှယ်နေရာ945နေရာနဲ့ဂျွန်ကေးဆစ်က143နေရာအသီးသီးရထားကြပါတယ်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့အတွက်ကိုယ်စားလှယ်နေရာ1239နေရာအနိုင်ရဖို့လိုအပ်မှာဖြစ်ပါတယ်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့အတွက်တနိုင်ငံလုံးမှာကိုယ်စားလှယ်နေရာ1239နေရာအနိုင်ရဖို့လိုအပ်မှာဖြစ်ပါတယ်။ဒီပနာမရွေးကောက်ပွဲမှာအနိုင်ရတဲ့ကိုယ်စားလှယ်တွေဟာလာမယ့်ဇူလိုင်လမှာကျင်းပမယ့် Republican Party ပြည်လုံးကျွန်ကြီးလာခံမှာပါတီကိုယ်စားပြုရှင်ပြိုင်မဲ့သမ္မတလောင်းကိုထောက်ခံရွေးချယ်ကြမှာဖြစ်ပါတယ်။အခုကျင်းပနေတဲ့နယူးယောက်ပြည်နယ်ရဲ့ပါတီတွင်ပနာမရွေးကောက်ပွဲမှာသက်ဆိုင်ရာပါတီတွေအတွက်အမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေပဲမဲပေးခွင့်ရှိပါတယ်။ နယူးယောက်ပြည်နယ်မှာဘေပါတီအတွက်မှမှတ်ပုံတင်မထားတဲ့သူ 3.2 သန်းလောက်ထိရှိနေပြီးသူတို့တွေဟာဒီမိုကရက်နဲ့ရီပက်ဘလီကန်ပါတီနှစ်ခုလုံးရဲ့ပနာမရွေးကောက်ပွဲတွေမှာပါဝင်မဲပေးခွင့်မရှိကြပါဘူး VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kilohertz 1212 3လိုင်းဒိုမီတာ32 kilohertz 9325လိုင်းဒိုမီတာ40 kilohertz 9433ညတို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါအခုဆန္ဒပြခဲ့တာပြခဲ့ရင်တောင်မှဒီဆန္ဒပြတာမိဖက်ဖြစ်သွားပြီရံဘက်မဟုတ်တော့ဘူးအဲ့ဒါကိုတော့ကောင်းကောင်းနားလည်တတ်ဖို့လိုတယ်အဲ့တော့ဆန္ဒပြတဲ့သဘော
တရားဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာသရရှင်တွေအပြေဆုံးကိုနားဆင်ရမှာပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ကိုရဲကောင်နဲ့ဦးစံမိုးရီတို့ကတင်ပြမှာပါရှင
်မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရဒီမိုကရေစီအစိုးရတဲ့ရဲ့ပွင့်လင်းမြင်သာမှုရှိတဲ့ဈေးကွက်စီးပွားရေးအစပျိုးတည်ထောင်လာတဲ့တစ်ချိန်တည်းမှာစစ်တပ်ပိုင်းစီးပွားရေးကုမ္ပဏီတွေကလည်းပုဂ္ဂလိကပိုင်းအဖြစ်ပြောင်းလဲဖို့ပြင်ဆင်လာတဲ့ခြေလှမ်းတွေတွေ့နေရတဲ့အကြောင်းစောင်းပါရှင်မိုတိုကာဇူမတ်ဆူရီကNiki Asian Review စာဆောင်မှာသတင်းဆောင်မတပုတ်ရေးသားထားပါဗျ။မြမစီးပွားရေးကိုစစ်တပ်ကချုပ်ကင်ထားတာတွေဖျက်သိမ်းမှုအချိန်ရောက်လာပြီးဆိုတော့ခေါင်းစဉ်နဲ့ဆောင်မကိုရေးသားထားတာဖြစ်ပါတယ်။မတ်လ31ရက်နေ့ကပဲစစ်တပ်ပိုင်းမြမဥပိုင်ကုမ္ပဏီကိုပုဂ္ဂလိကပိုင်ကုမ္ပဏီတစ်ခုဖြစ်ပြောင်းလဲဖို့လက်ရှိစီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးဌာနမှရှောက်ထားတဲ့အကြောင်းပြောဆိုပါဗျ။ရွေချက်ကတော့ပုဂ္ဂလိကယင်းနှမြုံနှံသူတွေရဲ့ပါဝင်လာမှုကိုဖိတ်ခေါ်ပြီးအစုရှယ်ယာတွေကိုလွတ်လွတ်လပ်လပ်ကူးတန်းရောင်းဝယ်လာနိုင်ရေးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ200တဲကအချို့ဟာရန်ကုန်အစုရှယ်ယာဈေးကွက်မှာစည်ရင်းသွင်းနိုင်အောင်ပြည်သူပိုင်ကုမ္ပဏီအနေနဲ့မှတ်ပုံတင်ထားတာဖြစ်ပါတယ်။ဖေဖော်ဝါရီလအတွင်းကပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းစစ်တပ်ပိုင်ကုမ္ပဏီအချို့ကိုတင့်တော်တဲ့အချိန်မှာပုဂ္ဂလိကပိုင်ပြောင်းလဲလိုတဲ့အကြောင်းပြောဆိုထားပါတယ်။ဥပိုင်ကုမ္ပဏီပုဂ္ဂလိကပိုင်အဖြစ်ပြောင်းလဲသွားမယ်ဆိုရင်အခြားအစုလိုက်ဖွဲ့စည်းထားတဲ့ကုမ္ပဏီတွေလည်းပုဂ္ဂလိကပိုင်ဖြစ်ရင်အမြန်ဆုံးဆောင်ရွက်လာနိုင်မယ့်အခြေအနေရှိတယ်ဆိုပြီးဆောင်းမရှင်ကသုံးသပ်ပါတယ်။အကဲစားမှုတစ်ခုကတော့စစ်တပ်ပိုင်ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးပိတ်ဆို့မှုအောက်မှာအကန့်အသတ်အဟန့်တားတွေရင်ဆိုင်နေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းဒီမိုကရေစီရေးအပြောင်းလဲတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေကိုရှော့ချပေးပေမဲ့မြန်မာစစ်တပ်နဲ့နှီးစပ်တဲ့ကုမ္ပဏီတွေအပေါ်မှာတော့ဗန်ဒါရေးဝန်ကြီးဌာနကစီကံသတ်မှတ်ကန့်သတ်ပိတ်ပင်ထားဆဲဖြစ်ပါတယ်။ဒေါံစန်းစုကြည်အနေနဲ့ဒါကိုပြောင်းလဲနိုင်မှာမလား။အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကောင်းမွန်ပြီးသူ့ဒီမိုကရေစီရေးလှုပ်ရှားမှုအပေါ်အမေရိကန်ရဲ့ထောက်ခံမှုတွေကဒီပိတ်ဆို့မှုတွေကိုအကန့်အသတ်ကိုကျော်လွှားနိုင်အောင်လုပ်နိုင်မှာမလား။ဒီနှစ်ကုံလောက်မှာအမေရိကန်ပြည်အောင်စုကိုရောက်လာနိုင်တဲ့ခီးစဉ်တွင်ဒေါံစန်းစုကြည်ရဲ့တန်တမာရေးစွမ်းရည်အပေါ်အကဲစားမှုတစ်ခုဖြစ်တဲ့အကြောင်းဆောင်းမရှင်မိုတိုကာဇူမတ်ဆူရီကရေးသားထားတာဖြစ်ပါတယ်ခင်ဗျာ
policyforum.net online စာဆောင်မှာတော့မြန်မာနိုင်ငံမှာအလုပ်သမားရေးကိစ္စတွေကိုဦးစားပေးပြီးပြုရင်ပြောင်းလဲရလိမ့်မယ်ဆိုပြီးဆောင်းမရှင် Trevor Wilson ကရေးသားထားပါတယ်မြန်မာနိုင်ငံရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအသင်းအနေနဲ့နိုင်ငံတွင်းကအလုပ်သမားတွေရဲ့အခြေအနေတွေနဲ့အခွင့်အရေးကိစ္စတွေကိုပိုးပြီးတော့ဦးစားပေးလှုပ်ဆောင်ရလိမ့်မယ်လို့ဆောင်းပါးကိုအစချီရေးသားထားပါတယ်။အလုပ်သမားတွေနဲ့အလုပ်သမားအဖွဲ့အစည်းတွေဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအဓိကထောက်ခံအားပေးတဲ့အုပ်စုတွေထဲမှာအပါအဝင်ဖြစ်ပြီးအထင်အတန်ကြာကလေးကတည်တည်တသာပုံမဒီမိုကရေစီနီးလန်းကြတဲ့လုပ်ငန်းခွင်ဖြစ်စေဖို့နဲ့မျှတတဲ့အလုပ်လုပ်ကံခွင့်ရရှိစေဖို့လှုံ့ဆော်ခဲ့ကြသူတွေဖြစ်ပါတယ်။ မျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့မူဝါဒကြေညာချက်မှာလည်းအလုံသမားတွေရဲ့လုပ်ငန်းခွင်အခြေအနေပုံမအကောင်လာစေဖို့အတွက်ဆောင်ရွက်ပေးဖို့အမှတ်ခံထားတယ်လို့ထောက်ပြထားပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနေအဓိကပေးထားတဲ့ကတိကဝတ်တွေထဲမှာတိုင်းသူပြည်သားတွေရဲ့လူနေမှုအဆင့်တန်းကိုမြှင့်တင်ပေးဖို့အခွင့်အလမ်းတွေဖန်တီးပေးဖို့စစ်မှန်တဲ့ဒီမိုကရေစီအသီးပွင့်တွေကိုခံစားရရှိစေဖို့အစရှိတာတွေပါဝင်ပေမဲ့အလုံသမားပွားတွေတိုးတက်ဖို့အတွက်တော့အထူးတလဲဖော်ပြထားတာမတွေ့ရဘူးလို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းမြန်မာနိုင်ငံအတွင်းကအလုပ်သမားတွေရဲ့လုပ်ငန်းခွင်အခြေအနေတိုးတက်အောင်ပုံမကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့တန်ဋိဌာန်ချမှတ်ထားတဲ့အကြောင်း2012ခုနှစ်နှစ်ပတ်လည်နိုင်ငံတကာအလုပ်သမားညီလာခံမှာအမှားစကားပြောကြားစဉ်တိတိကျကျပြောကြားခဲ့တယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်ကအလုပ်သမားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့ပညာရေးနဲ့သင်တန်းပို့ချပေးဖို့ကိစ္စတွေဟာအရေးကြီးတဲ့အကြောင်းပြောဆိုသွားခဲ့တယ်လို့យေတာထားပါတယ်။တခြားတစ်ဖက်မှာတော့အလုတ်သမားတွေအရေးနဲ့ပတ်သက်ပြီးတော့အခုချိန်ထိမြမစီးပွားရေးအတိုင်းဝိုင်းပေါ် NLD ရဲ့ဩဇာတည်ရောက်မှုကမရှိသလောက်ဖြစ်နေပြီးတော့ဒီအပြောင်းလဲတွေလွတ်ဖို့ရမှာ NLD အစိုးရအတွက်အခက်အခဲတစ်ခုဖြစ်လိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို policyforum.net မှာဖတ်ရှုနိုင်ပါတယ
်အခုနားဆင်ကြရတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ် Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါဒီဂရီမနဲ့တင်ပြမယ် idiom အသုံးကတော့
hard time
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒီဘေကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီဘေကလည်းဒီနေရာမှာဆင်းနေလို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငိုရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်Hard time အတူနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
My mother had a hard time bringing us up since my father died 10 years ago.
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငိုရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ?
A hard time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်ရဲ့အင်္ဂလိပ်စာအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်ပေးနေပါရရှင်။အခုတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါ။ပြန်လည်ထုတ်လွှင့်ချက်ဖြစ်တာကြောင့်ဓာတ်ရိုက်ပါဝင်ဆွေးနွေးခွင့်မရှိဘူးဆိုတာကိုထပ်မံအသိပေးပါရစေရှင်။
ရရှိမြက်မြအရေးအစိုးရဆက်စစ်လက်ထက်မှာရည်ရွယ်ချက်အမျိုးမျိုးနဲ့တာမန်ရက်သားတွေကအစတက်ကြွလို့ရှာသူတွေအစုံအဖမ်းခံအစည်းခံအာဏာပိုင်တွေရဲ့အရေးယူတာတွေခံရပြီးတော့ကန့်ကွက်ဆန္ဒပြတာတွေတွေ့ခဲ့ရပါတယ်အခုအခါဒီမိုကရေစီပြုရင်ပြောင်းလဲရေးတွေလုပ်မဲ့ဆိုပြီးတော့ခရီးပြူထားတဲ့ NLD အစိုးရလက်ထက်မှာရောမကျေနပ်ချက်တွေရှိလာရင်ဆန္ဒပြထုတ်ဖော်ရအောင်မလားထုတ်ဖော်တင်တယ်လို့ယူဆကြပါသလားဆိုတော့သူနေဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့မကြသေးရင်ကမှဒီထောင်းနဲ့ပြန်လွတ်လာတဲ့ဒီမှာဖြိုးဖြိုးအောင်ပမာဏနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကမဖြိုးဖြိုးအောင်ရဲ့သဘောထားကိုအချင်းယုံအရင်သိကြမှာလေဆိုတော့မဖြိုးဖြိုးအောင်လို့အနေနဲ့လိုအပ်တယ်ဆိုရင်အရင်တော့လိုပဲဆန္ဒပြရတယ်ပဲလို့ဖို့ရည်ရွယ်ထားတာရောရှိလားခင်ဗျ
အခုလက်တလုံးအနေနဲ့တော့ကျွန်တော်တို့ကျောင်းသားတွေကဒီပညာရေးဥပဒေကိုဆက်ပြီးတော့ဒီပညာရေးဥပဒေပြည်ပညာရေးပြည်ပြောင်းလဲနေပတ်သက်ပြီးတော့ကျွန်တော်တို့ပထမအဆုံးကတော့ဒီညီနိုင်ဆွေးနွေးပွဲတွေနဲ့ဆက်ပြီးတော့ကျွန်တော်တို့အနေနဲ့အစိုးရတက်ကောလွတ်တော်တင်တဲ့ညီနိုင်ဆွေးနွေးပွဲတွေလုပ်သွားဖို့ရှိပါတယ်ရှင်။အော်လက်တလုံးနေထားမှာတော့ဒီဆန္ဒပြဖို့ဆိုတာမျိုးတော့လောလောဆယ်ကျွန်တော်တို့မှဒါအားလုံးဝိုင်းပြီးတော့ဆုတ်ဖြတ်ထားတာဆွေးနွေးထားမျိုးတော့မရှိသေးပါဘူး။ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ88မျိုးဆက်ပွင့်လင်းလူဖွဲ့စည်းရာကုမ္ပဏီသဘောထားလဲကြားချင်ပါတယ်ဒီအရင်တော့တော့ဒီလူခွင့်ရေးချိုးဖောက်မှုတွေဒီမပြည့်ပြည့်အောင်လို့ကျောင်းသားတွေဆိုလို့ရှိရင်လည်းပညာပြည့်ရင်ပြောင်းလဲဖို့ဆိုပြီးဆန္ဒပြတွေလုပ်ခဲ့ပါတယ်နောက်လက်နက်ကင်ပြိပခတ်တွေမြစ်စုံတို့ဖားကန်တို့လက်ပရောင်းတို့လို့ဒီဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်တဲ့ကိစ္စမျိုးတွေနောက်တနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့မြေသိမ်းရသိမ်းကိစ္စတွေမှာဆန္ဒပြတာမျိုးတွေတွေ့ရတယ်ဆိုတော့ဒီအခုအစိုးရတဲ့လက်ထက်မှာရောဒီလိုအလားတူကိစ္စမျိုးတွေဒါမှမဟုတ်လေတခြားအကြောင်းအရာမျိုးတွေနဲ့ဆန္ဒပြတဲ့အခြေအနေမျိုးတွေဟိုတွေ့ရမယ်အလားအလာတွေဘယ်လောက်များမြင်မိလဲကိုမြတ်ကြီ
းကျွန်တော်မြင်တာကတော့လေအရင်တော့အစိုးရပုံစံနဲ့အခုတက်လာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရပုံစံနဲ့တော့မတူဘူးလို့ထင်တယ်လေဒါဆိုဘာဖြစ်လဲဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရထဲမှာပါနေတဲ့လူတွေကိုယ်တိုင်ဒီပဲလေတစ်ချိန်တော့ဆန္ဒပြခဲ့တဲ့လူတွေဖြစ်တယ်တိုင်းပြည်ရဲ့ဒီမိုကရေစီထွန်းကားယူတဲ့ဆန္ဒပြခဲ့တဲ့လူတွေဖြစ်တယ်အလုံသမားလယ်သမားလူရန်စားအလှအပြီးပြလူတွေလည်းဖြစ်တယ်ကျွန်တော်မြင်တာကတော့အဲ့တော့ဒါကဒီတိုင်းပြည်မှာဖြစ်နေတဲ့လူ့သမားပြည်ထနာလယ်သမားပြည်ထနာအကြောင်းသားပြည်ထနာပညာရေးဥပဒေအရဆလို့အဆရှိတဲ့တိုင်းပြည်ချွင်းချက်အစုံစုံကိုဒီအုပ်ချုပ်တဲ့လူတွေကတည်ပြီးသားဖြစ်ပါတယ်လို့တမတိတစ်ချက်ကျွန်တော်ပြောချင်တယ်နောက်တစ်ချက်ပြောချင်တာကဘာလဲဆိုတော့အရင်အခြေအနေနဲ့မတူဘူးဆိုတာအခုအခြေအနေကအရင်အကျက်ဆက်ပါတယ်ကျွန်တော်တို့ဒီလိုအခြေအနေကိုရောက်ဖို့အတွက်ကျွန်တော်တို့နောင်တော်တွေကြိုးစားခဲ့တာကျွန်တော်တို့ရဲ့ညီကောင်မောင်တို့အားလုံးကြိုးစားခဲ့တာနောက်မျိုးဆက်တွေကြိုးစားခဲ့တာ54နှစ်ကျော်ကြာခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကကျွန်တော်လက်ထက်မှာအခုရထားတဲ့အခွင့်အရေးလေးကိုမပြောင်းမပြစ်အောင်ထိန်းသိမ်းသွားမယ်ဆိုတော့အတိတ်တတိယရှင်ပြီးတော့သွားပါမယ်။ဒါပေမဲ့တစ်ခုရှိပါတယ်ကျွန်တော်တို့သွားတာဒီမိုကရေစီနိုင်ငံဖြစ်ပါတယ်ဒီမိုကရေစီပါ။ဒီမိုကရေစီမှာတော့လူတယောက်ရဲ့လွတ်လပ်ခွင့်ဆန္ဒထုတ်ဖော်ပြသခွင့်ဆိုတဲ့ဟာမပြရဘူးလို့တားမြစ်တာလို့ပုံစံမျိုးလေးဖြစ်လို့မရပါဘူး။အဲ့တော့ချုပ်ပြီးကျွန်တော်ပြောမယ်ဆိုရင်အခုရတဲ့54နှစ်ကျော်အတိရဟိုချိုးပန်းခဲ့ပြီးတပြီလုံးချိုးပန်းပြီးရလာတဲ့အတိပြန်ထိန်းသိမ်းဖို့တာဝန်လည်းရှိသလိုဆန္ဒပြမှုဆိုတာကတစုံတရာမကျေနပ်တဲ့ပုံမှာဆန္ဒပြခြင်းပဲဖြစ်ပါလေ။တစုံတရာမကျေနပ်မှုတွေမပေါ်မချင်းတော့ဆန္ဒပြမှုဆိုတာဖြစ်မှာမဖြစ်ပါဘူး။ကျွန်တော်မြင်တာကတော့အဲ့တော့တစုံတရာမကျေနပ်မှုတွေပေါ်လာရင်တော့ထုတ်ပေါ်ဆန္ဒပြခွင့်ဆိုတာကတော့ဘယ်အစိုးရပဲတက်တက်ရှိမှာပါပဲဗျ။
ဟုတ်ကဲ့ဒီ NRI အစိုးရအနေနဲ့ကတော့ဒီပြည်ရင်ပြောင်းလဲရေးလုပ်မယ်ဆိုပြီးတော့လည်းကြေးပေးထားတယ်။သမ္မတဦးထင်ကျော်ကလည်းဒီနှစ်သက်ကူမိန်ခွန်းမှာအားနည်းချက်တွေချုံရင်းချက်တွေရှိရင်ထောက်ပြတာအကြံပြုလမ်းညွှန်တာတွေနဲ့လူလူကပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့လည်းတိုက်တွန်းထားပါတယ်။ဆိုတော့ဒီအာဏာပိုင်တွေကိုမကြိုက်လို့ပဲဖြစ်ဖြစ်အခြေအနေတရားကိုကိုမြားကြီးပြောလို့ပေါ့လက်မခံနိုင်လို့ကန့်ကွက်ဆန္ဒပြမယ်ဆိုရင်လည်း NRI အစိုးရအနေနဲ့မကြေမနက်ဖြစ်เสียရှိလိမ့်မယ်လို့တော့မယူဆပါဘူးခင်ဗျာ။အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းတော်တော်များနေပါတယ်။များတော့သူတို့လည်းပဲအခုနည်းနည်းလေးအလှည့်ပေးကြပါတယ်။အားလုံးလည်းကျွန်တော်ကြိုပြီးမြေတားရက်ခဏနေတာတော့ဟိုလိုရင်းတူရှင်းပြီးဆွေးနွေးပေးကြဖို့ပါအရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကဒေါခင်မျိုးစွေပါဒေါခင်မျိုးစွေရဲ့သဘောထားဆွေးနွေးနိုင်ပါလားခင်ဗျာ
ဟုတ်ကဲ့ပါဒီနေ့ဆွေးနွေးမယ့်အကြောင်းအရာတွေကိုလေအချိန်နေအချိန်ခေါမကြည့်ပဲနဲ့ပြောမယ်ဆိုလို့ရှိရင်တော့အရင်ကအာဏာရှင်လက်ထက်မှာတောင်မှပဲလေဟိုဆန္ဒပြလို့ရှိရင်ဖမ်းမယ်စီးမယ်အပြစ်ပေးခံရမယ်ဆိုတော့တိတိနဲ့မကြောက်မရွံ့လန်းနေပေါ်ထွက်ပြီးတော့မှဆန္ဒပြခဲ့ကြတာပေါ့နော်အခုအရက်သားဒီမိုကရေစီဆိုတာလက်ထက်မှာဆိုလို့ရှိရင်တော့မကျေနပ်တာရှိရင်ဘာဖြစ်လို့ဆန္ဒမပြရဘဲနေရမှာလေလို့ပဲပြောရမှာပေါ့
ကျွန်တော်အခုတခါတော့ဒီပေးစာတချို့တွေပေးပို့ထားတာလည်းရှိပါတယ်ဒီနေ့မှာချပြတ်ပြီးဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်အောင်စရာထွန်းထွန်းဆိုပြီးကျွန်တော် Facebook ကနေတစ်ဆင့် message ပေးပို့ထားတာပါသူကတော့လက်ရှိအစိုးရအရသာအစိုးရပါတဲ့ဒီမိုကရေစီစနစ်ကိုပေါ်ဆောင်နေရလဲစတွေ့နေရပါပြီပြည်သူလူထုတွေပြောနေကြတဲ့ဒီမိုကရေစီဆိုတော့ဆန္ဒပြတောင်းဆိုနေစရာမလိုဘူးတဲ့ပူပေါင်းညီနိုင်လို့ရနေပါပြီစစ်ဘက်ကလာတဲ့သမ္မတမဟုတ်တော့ဘူးလေဗျာတဲ့ရွေချက်တူရမယ်စေနာမှန်ရမယ်ဒီလိုပဲကျွန်တော်အနေနဲ့ပြောချင်ပါတယ်တဲ့ဆိုတော့တချို့ကတော့ဒီလူလူအစိုးရဖြစ်နေပြီးဟိုဘာကိစ္စကြောင့်ဆန္ဒပြနေရမှာလဲပေါ့နော်နောက်ပြီးတော့တချို့ကလည်းစိတ်ရှိရင်ဆန္ဒပြဖို့လောက်ပဲဆိုပြီးတော့သဘောမချတဲ့လေတံတွေလည်းကြားရပါတယ်တချို့ကတော့အစိုးရကိုရိုးရိုးသားသားနဲ့ယုံကြည်တာအာကုရာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီ NRI အစိုးရဖြစ်လို့ဟိုဆန္ဒမပြသင့်ဘူးဆိုတဲ့အယူဆရောဟိုမှန်ကန်တဲ့အယူဆဖြစ်ပါမလားမဖြစ်ပြောအောင်သဘောထားကြားချင်ပါတယ်ခင်ဗျာ
ဟုတ်ကျမအမေပေါ့နော်ကျမမြင်ကတာတကယ်ဆိုလို့ရှိရင်ဒီငင်းကွာစီတန်းလေလေဒါစီတန်းလေလေကပါမယ်နောက်ဆိုစူဝေးပေါ့ငင်းကစူဝေးကနေပါမယ်ဒါလူခွင့်ရဲ့အခြေခံစံနှုန်းဖြစ်ပါတယ်အဲ့တော့မတူညီအောင်လက်ခံတာကဒီမိုကရေစီရဲ့အနှစ်သာရလို့ကျမတို့မြင်တယ်ဟိုကျမတို့အခုပြောနေ2008ဖွဲ့စည်းပုံ2008ဖွဲ့စည်းပုံဆိုတာလုံးဝဒီမိုကရေစီမဆန်ဘူးလို့ကျမတို့အမြဲဟိုပြောရဲအဲ့တော့2008ဖွဲ့စည်းပုံလို့ဒီအုပ်ချုပ်ပုံချင်းကဥပဒေထဲမှာတော့ငင်းကစူဝေးစီတန်းလေလေခွင့်ကိုထည့်သွင်းရေးထားရတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကျမတို့ဒါကြဲအစိုးရကလက်လန်းမမီရဲ့ဟိုအလန်းဝေးရဲ့ကိစ္စရဲ့ဒီမှာဒီရင်းနှီးကဆန္ဒထုတ်ဖော်မှုတွေကရှိကောင်းရှိနိုင်မှာသေးတယ်။အဲ့တော့ဒါကြီးကလည်းတစ်ဖက်သောနည်းလမ်းအားဖြင့်ဒါဟိုအစိုးရသိလာအောင်ပေါ့နော်မီဒီယာရဲ့ decision ဖြစ်ဖြစ်အစိုးရသိလာအောင်ဒါအစိုးရကိုလှမ်းပြီးတော့ဟိုဒါဟိုအကြောင်းကြားတဲ့ညီတမျိုးလို့ကျမအနေနဲ့မြင်ပါတယ်။အဲ့တော့အဲ့လိုနေထားမျိုးမှာဒီစူဝေးလဲလေဆန္ဒပြပွဲရအပြင်ဆန္ဒပြရဲ့အပြင်ကိုဒါစူတောင်းပွဲသဘောမျိုးအတွင်းစံမျိုးတွေလည်းဖြစ်လာနိုင်တယ်။ဥမာအနည်းငယ်ဆုံးဆိုလို့ရှိရင်ကျမတို့ဒီမြေဆုံကိစ္စပေါ့မြေဆုံကိုဒီဟိုကျမတို့ တော့ဒီဆုံးဒီဒီဒီရလေးစစ်စစ်နိုင်ငံစာဖို့ကိစ္စကိုဒါလုံးဝဟိုကန့်ကွက်တဲ့အနေနဲ့ဒါအလုံးဝိုင်းပြီးတော့ဒီဒီစီမံကိန်းမဖြစ်လာဖို့ဆူတောင်းရတဲ့ဟိုရက်ဖက်လူဖွဲ့စီရဝိုင်းဆူတောင်းရတဲ့ကိစ္စမျိုးတွေလည်းရှိရမျိုးရှိပါတယ်အဲ့တော့အဲ့လိုအနေထားမျိုးမှာသနာပြပွဲဒီကတော့ဒါတိုင်းပြည်တစ်ခုမှာဟိုစစ်သနာတွေကဘောင်းစစ်သနာတွေအများကြီးရှိတဲ့နေရာမျိုးမှာတိုင်းပြည်အတွင်းမှာသနာပြပွဲတွေရှိကောင်းရှိလာနိုင်ပါသေးတယ်အော်ဒီကအရေးကြီးတာကတော့ဒါအစိုးရကလည်းဒီဒီနေ့ဆိုတာသူဝေးတန်းနဲ့လည်းဆန္ဒပြပွဲကိုခွင့်ပြုရမှာလေဒါဒီမိုကရေစီရဲ့ဒီမိုကရေစီရဲ့အခြေခံသဘောတရားပေါ့နော်အဲ့တော့ဒီမတို့အနေနဲ့ကလည်းအခုလက်ရှိဒီမိုကရေစီတန်းကြီးကိုတိစောက်နေတဲ့အစိုးရအဖွဲ့ကလည်းခွင့်ပြုနိုင်မယ်လို့ကျွန်တော်တို့လည်းယူကြည့်ရဲဥမာအချင်းဆိုလို့ရှိရင်ပြီးခဲ့တဲ့ဟိုဥသိမ်းဆိုင်အစိုးရလက်ထက်တုန်းကလွှတ်တော်မှာပေါ့နော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့ဆော်ကူလည်းဒေါက်ကင်ဆန်းလိုင်ကနေပြီးတော့ဒီဒီပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုပတ်ချက်ပေးဖို့တင်လာဒီလွှတ်တော်ကြီးမှာတင်ပြီးတော့ဆွေးနွေးရမျိုးတွေလည်းကျွန်တော်တို့ကြားသိရမျိုးတွေရှိတယ်။အဲ့တော့ data တာကတော့ဒီဒီမိုကရေစီအစိုးရကတော့ဒီမိုကရေစီနဲ့ဟိုစိုက်နေတဲ့ဆန်ရှင်ဆန်ရှင်တွေကိုဆက်ပြီးတော့ဆက်ကင်သွားမှာပဲ။ဒီဒီမိုကရေစီကိုတိုင်းဒီမိုကရေစီတိုင်းပြည်အဖြစ်ပြောင်းနိုင်ဖို့လည်းဒါကိုစိုးရွားသွားမှာပဲလို့တော့ကျွန်တော်တို့ကယုံကြည်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါအခုဒီမှာဖြည့်ဖြည့်အောင်ပြောတော့ပါလေဒီငိမ့်စုစီဒီဥပဒေတွေပါလေဒီ NLD အစိုးရလက်ထက်မှာဟိုဟိုပဲဖြည့်ကောင်းပဲဖြည့်နိုင်မယ်အလားလာရေးလည်းရှိနေပါတယ်ဒါပေမဲ့တစ်ချိန်တည်းမှာတချို့ကတော့ဒီဆော့ဆော့ပြောတယ်လို့ပေါ့လေဒီအစိုးရကိုရိုးရိုးသားယုံကြည်တာအားကိုးတာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီလိုတချို့လူတွေကတော့ဒီဆန္ဒပြလှုပ်ရှားတဲ့ကိစ္စတွေကဒီအစိုးရကိုမလိုဘဲဆန့်ကျင်တာဆိုတော့အမြင်မကြည်လင်မှုမျိုးတွေရှိပါတယ်ဒီအမြင်နေကဘလို့အခြေအနေတွေကနေဟိုအဓိကပေါက်ဖွားလာလဲကိုအများကြီးသဘောထားဆွေးနွေးပေးပါဦးခင်ဗျာ
ဒီလိုကြဆန္ဒပြတယ်ဆိုတဲ့သဘောတရားကိုကြည်ကျင်းချင်းနဲ့နားလည်တတ်ဖို့တော့လိုတယ်လို့ကျွန်တော်ထင်လေဆန္ဒပြတာဆိုတာတိတ်ထူးတန်းတာမှမဟုတ်တာကြဒီမိုကရေစီနိုင်ငံတွေမှာလူ့လေလူထရှိတဲ့ကျင့်စဉ်တစ်ခုပဲလေဒါဟိုအစိုးရတော်ဒီအတန်းနေနားထောင်အောင်ပါပဲနောက်တစ်ခုကနိုင်ငံတော်တမနာကြီးရဲ့နှစ်တကူတမန်လာမှာပါပြီးပြီလေကြနိုင်ငံတော်တမနာကြီးကိုယ်တိုင်ကဒါလမ်းဖွင့်ပေးထားတဲ့အခြေအနေတွေကျွန်တော်တို့သွားတွေ့တယ်ကြနှစ်တကူတမန်ဝေဖန်ထောက်ပြပါဟောဒီမှာအကြံပြုလမ်းညွှန်မှာပူးပေါင်းဆောင်ရွက်ပါအခုပြောထားတယ်ကြဆိုတော့ကျွန်တော်ပြောရလေတဖက်ကကျွန်တော်ပြောတဲ့အထဲမှာပါပါတဖက်က54နှစ်ကျော်ကျိုးပန်းလာတဲ့အတီးပွင့်ပေါ့နော်ဒါဒီအစိုးရကျွန်တော်တို့ရဲ့အတီးပွင့်အားလုံးရဲ့အတီးပွင့်ပါအလားတူပဲဒီအစိုးရတဲ့မှာပါနေတဲ့လူတွေကိုလည်းတစ်ချိန်တော့ဆန္ဒပြခဲ့လူတစ်ချိန်တော့ထောင်ချခဲ့တဲ့လူတွေကြဆိုတော့ဆန္ဒပြခြင်းကဒီအစိုးရအတွက်က short မဟုတ်ဘူးကြောက်စရာလန့်စရာမဟုတ်ဘူးလို့အဲ့ဒီအစိုးရခံယူမယ်လို့ကျွန်တော်ယုံဝယုံကြည်တယ်အဲဒါတစ်ချက်နောက်တစ်ခုကဒီအရင်ဆုံးကဆန္ဒပြတယ်ဆိုတာကရန်ဘက်ပြိပခပုံတရံနဲ့ဆန္ဒပြတာအခုဆန္ဒပြရဲဆိုတော့မိဖက်ပုံစံနဲ့ဆန္ဒပြမှာမတူဘူးအဲ့တော့ဆန္ဒပြခြင်းဆိုရဲကိုယ်တိုင်ဒီပင်လင်းစီတက်လက်လက်ခြင်းဆိုရဲဟာကိုယ်တိုင်ဒီပင်လင်းဒီမိုကရေစီရဲ့စံချိန်စံနှုန်းစံထားတယ်မှာပါတယ်အဲ့တော့အစိုးရကိုယ်တိုင်ကလည်းစံဒီမိုကရေစီစံချိန်စံနှုန်းစံထားရင်လည်းကြိုက်ကြည့်တယ်ခွင့်ပြုအုပ်ချုပ်ဖို့အခြေခံဥပဒေပြောင်းပေါ်ဆောင်ပါမယ်လို့နိုင်ငံတော်တမန်တော်ကြီးကလည်းပြောမင်းငွေးနေမှာလောထားပြီးဖြစ်တယ်အဲ့တော့ခုနကပြောဆန္ဒမပြပါနဲ့ပြပါနဲ့ဆိုတာအုတ်ချုပ်တဲ့အစိုးရအပေါ်မှာပဲတည်တယ်ကျွန်တော်ပြောတာအဲ့တော့လွတ်တော်ကကူစားပြုပြီးလူထုအတန်တွေထင်ဟပ်နေစေကာလပတ်လို့ဆန္ဒပြမှုတွေတဖြည်းဖြည်းတဖြည်းဖြည်းကျင်းပသွားမှာပဲတဖြည်းဖြည်းပတ်ပတ်သွားနိုင်တယ်လွတ်တော်ကလူထုနဲ့ကွာဝါမယ်ဒါမှမဟုတ်အစိုးရအုတ်ချုပ်မှုကလူထုနဲ့ကွာဝါရဲဆိုလို့ရှိရင်လူထုအတွင်းကမကျင့်သက်မှုတွေရှိမယ်ဗျာမကျင့်သက်မှုတွေကလူတူတယောက်ချင်းနဲ့ထုတ်ဖို့ဆန္ဒပြဖို့ရှိမယ်မပြနဲ့လို့သွားသားတာကိုယ်တိုင်ကဒါဒီမိုကရေစီမဟုတ်တော့ဘူးအဲ့တော့ကျွန်တော်နားမလဲတာကအစိုးရကိုယ်တိုင်ကလည်းလမ်းဖွင့်ပေးတယ်ဘာမှလည်းမပြောဘူးသူတို့တချို့လူတွေဆန္ဒမပြနဲ့လို့ပြောတော့ကျွန်တော်လည်းနားမလဲအဲ့ဒါနောက်တစ်ခုနားလည်ထားရမယ်ကိစ္စသည်အခုဆန္ဒပြခဲ့တာပြခဲ့ရင်တောင်မှဒီဆန္ဒပြတာမိဖက်ဖြစ်သွားပြီရံဘက်မဟုတ်တော့ဘူးအဲ့ဒါကိုတော့ကောင်းကောင်းနားလည်ထားဖို့လိုတယ်အဲ့တော့ဆန္ဒပြတဲ့သဘောတရားကိုမကြည်ညက်ပဲဆန္ဒပြတာဒီအစိုးရကိုဆန့်ကျင်တာအစိုးရကိုဖြုတ်ချဖို့လှုပ်တာဆိုတဲ့အတွေးတွေရှိနေမယ်ဆိုရင်တော့မြန်မာပြည်ရဲ့ဒီမိုကရေစီရေးကတကယ်ကိုရင်လေးစရာဖြစ်လာလိမ့်မယ်ဒါပါပဲဗျ
ဟုတ်ကဲ့ကျေးဇူးပါဆက်သွက်ထားတဲ့တော်တော်ရှင်တချို့ကိုလည်းအလှည့်ပေးခြင်းပါတယ်ကိုသိန်းထောင်အောင်ဖြစ်ပါတယ်ဒီကမ့်ဘလူမျိုးကပါသူကတော့သူကိုယ်တိုင်ဒီဟိုမြေသိမ်းရသိမ်းခံထားရတဲ့ပုံကူတရားလို့လဲဆိုပါတယ်ကိုသိန်းထောင်အောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်ကဟိုပါအရင်ဆုံးပေါ်ပြောချင်တာတော့ဒီမိုကရေစီဖြစ်လာပြီဆိုတော့ကျွန်တော်တို့ကဟိုစစ်ဆေးရလက်ထက်တုန်းကတော့ကျွန်တော်တို့အတီးလူပဲတိုက်ရန်ငြိမ်းတာပေါ့နော်ဒီမိုကရေစီဆေးရဖြစ်လာပြီဆိုတော့ကျွန်တော်တို့လူရှင်ပုံစံမျိုးဖြစ်သွားပြီဆိုတော့ဟိုသူကဒီဆေးရဘလောက်ပဲကောင်းတာလှုပ်လို့ဟိုဆန္ဒပြလူတွေဆိုတော့ဒါသူတို့မှဖြစ်တိုင်းမျိုးရှိတယ်လေနောက်ကျတော့ဆေးရနေကြီးကဘောရတိုက်ဆိုင်တွေပဲကြာကြာတော့ကြာကြင်တွေပဲကြာကြာတော့ခွင့်ပြုမကောက်ဘူးကြကျွန်တော်တော့အကာအကွယ်ပါပြီးလိမ့်မယ်လို့ယူဆတယ်ပေါ့နော်ဒါပရမောဆုံးချက်ပေါ့နောက်တစ်ခုကျတော့ကျွန်တော်တို့စဉ်းလဲတာဆန္ဒပြမှာပါဟောလို့ဆိုဒီခုတက်လာတဲ့ပြည်သူအစိုးရကိုဘယုံကြည်လို့မဟုတ်ဘူးကြဟိုကျွန်တော်တို့ကဒီမြေသိမ်းနယ်ဆိုတာက MEC ကတင်တာကြ MEC ဆိုတာစစ်တပ်ကတော့တဲ့မှာကျွန်တော်အားလုံးမယုံရတာကဒီတက်မတော်နေကြဒီပြည်သူအစိုးရရဲ့အမိတ်ကိုတကယ်နာခံမလားမနာခံဘူးလားဆိုတာကျွန်တော်တို့ကဟိုသတိပြမပြောနိုင်ဘူးနော်အဲ့ကြကျွန်တော်တို့ကဒီအစိုးရကိုဆိုရတဲ့တက်မတော်ကိုဖိအားပေးခြင်းနဲ့ဆန္ဒပြမှာပါကြ။ဒါမဲ့ကျွန်တော်တို့ကလည်းဆန္ဒပြအစီအစဉ်ကို ပြကြနိုင်မပြရဘူးကြောင့်ပေါ့ဗျာအခုစလဲအမ်ယူနီလို့ပြောထားတော့တနာပြရင်ကျွန်တော်တို့ကဟိုလူကြီးတွေပါမယ်နောက်တော့နေပြည်တော်ရန်ပြင်းတဲ့ခါမျိုးတော့ဟိုကျမ်းမိုက်ထိခိုက်တာတွေပါမယ်ဗျာအဲကြောင့်လို့ကျွန်တော်တို့ကဒါတွေလည်းချိန်နေတကယ်တကယ်လူဝတ်တဲ့အားမျိုးစင်တော့ကျွန်တော်တို့ကဆန္ဒပြမယ်ပေါ့ဒါလို့မလူဝတ်ဘဲနဲ့ဆန္ဒပြရင်ကျွန်တော်တို့ကဘာဖြစ်မလဲဆိုတော့ဒါလူရဲ့ပြင်မှတ်မယ်အချိန်လေးကုန်မယ်ကျမ်းမိုက်လည်းထိခိုက်နေပေါ့အဲကြောင့်လို့ကျွန်တော်တို့ကျွန်တော်ယူကြည်ရတော့ဒီဒီမျိုးကြီးစုကဖြစ်သွားလို့ရှိရင်ကျွန်တော်တို့လူရှင်လေးလိုဖြစ်သွားမယ်အဲကြောင့်လို့လှုပ်လှချရရှိလာမယ်အစိုးရဘလောက်ကောင်းတာပဲလို့ဆန္ဒပြလူကပြကြင်လို့ပြပြမကြည့်နဲ့လို့ပြပြကြည့်နဲ့လို့ပဲရှိနေတယ်အဲ့လိုလုံနာกว่าဒါကျွန်တော်တို့နိုင်ငံကဟို live ဖြစ်နေရကြောမလားတယ်နေဆိုပြရဲလို့ကျွန်တော်တို့ယူယုံကြည်ရ
ပြဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ဒီသောတာရှင်တယောက်ဖြစ်တဲ့ဒီကိုညိုမင်းမြန်မာနိုင်ငံပြပို့ထားတဲ့စာတူလေးတစ်စာအောင်လည်းဖော်ပြပေးခြင်းပါတယ
်ဟုတ်ကဲ့ရှင်ဘယ်အစိုးရပဲတက်တဲ့ကိုက6ခန္ဓာပဲဖြစ်ဖြစ်မထောက်ခံလို့တက်လာတဲ့အစိုးရပဲဖြစ်ဖြစ်အစိုးရမှားတာလို့ရင်တော့ထောက်ပြဝေဖန်ရမှာကပြည်သူတွေရဲ့တာဝန်ပဲလေဒီမိုကရေစီရဲ့မွေးရပါအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကတော့ဘယ်အစိုးရတက်တဲ့ဒီမိုကရေစီနိုင်ငံဒီမိုကရေစီကိုကျင့်သုံးရင်တော့ရှိနေရမှာပါပဲဒါကြောင့်ဘယ်အစိုးရတက်တဲ့ကောင်းရင်ကောင်းကြောင်းမကောင်းရင်မကောင်းကြောင်းတော့ပြောဆိုကြရမှာကကျွန်တော်တို့ပြည်သူတွေရဲ့တာဝန်ပါငါတို့တင်တဲ့အစိုးရဖြစ်လို့မပြောဘူးလို့လုံနေရင်တော့ဂိုင်းကနဆွဲဖြစ်ပါလိမ့်မယ် NLD အစိုးရဘယ်ပုံဘယ်နည်းလုံမလဲတော့စောင့်ကြည့်ရမှာပေါ့သူမားရင်တော့မားကြောင်သူ့လုပ်ပုံကိုကြည့်ပြီးဝါရဆွဲမထားပဲထောက်ပြဝေဖန်ရမှာကတော့ရှိကိုရှိရမှာပါပဲလို့ရထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုတော်တော်ရှင်နေဆွေးနွေးတဲ့အထဲမှာလည်းပါသွားပါတယ်အခုဒီ NLD အစိုးရကိုတိုက်ရိုက်မဟုတ်ရင်တော့မှဒီအုတ်ချွေအနာပိုင်းတို့စစ်တပ်တို့ရဲတွေလို့အဖွဲ့အစည်းတွေပေါ့မချင်တဲ့ချက်တွေဆန္ဒပြတာမျိုးတွေကလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေမှာရောဟိုဆန္ဒပြလာမဲ့အလားလာမျိုးတွေကိုဘယ်လောက်များမြင်မိလဲမဖြူဖြူအောင်သဘောထားဆွေးနွေးပြပြအောင်ခင်ဗျာ
ဒီကျွန်တော်တို့ကျွန်တော်တို့တန်းစီမှာကတကယ်ပြောလို့ရှိရင်ဒီအောက်ခြေပေါ့နော်ဝန်ထမ်းဖွဲ့စည်းတွေဆိုအဖြစ်ဖြစ်ငါဝန်ကြီးဌာနတွေအလိုက်ပဲဖြစ်ဖြစ်တို့ဒါတကယ်ပြောရင်အရေးဆွေးနေတဲ့အနေဖြစ်နေအများကြီးရှိပါတယ်ကျွန်တော်တို့ဒီဟိုလက်စားရဲ့ကိစ္စရဲ့တရားစာပေါ့နော်ဆိုတော့ဒီလိုများမျိုးတွေမှာဟိုခုနဟိုမြေတိုင်းညာတိုင်းကိစ္စလိုမျိုးဆိုတော့ပြဿနာတွေအများကြီးပြဿနာတွေအများကြီးဆိုတာဖြစ်တဲ့အကြောင်းမလို့ဆန္ဒပြမျိုးတွေကဒီလိုဓမ္မကိစ္စတွေလူဓမ္မကိစ္စတွေနောက်ကျောင်းသားကိစ္စတွေပေါ့နော်ဒါရှိကောင်းရှိလာနိုင်ပါသေးတယ်အဲ့လိုနေရာမျိုးမှာအဓိကကတော့နားမြင်တာကတော့ဒီဆန္ဒပြရတဲ့ဒီဘက်ကလည်းတကယ်ကိုဟိုငင်းငန်းစွာဆန္ဒပြရမျိုးဖြစ်ရမယ်အတန်းမဖက်တဲ့နေရာမျိုးတွေဖြစ်ရလိမ့်မယ်လို့ကျွန်တော်တို့ဘာလို့လဲမြင်ပါတယ်ဒီမှန်မှန်တန်ပုံကိုတိုက်ခိုက်တာမျိုးတွေလည်းမဖြစ်ရဘူးပေါ့နော်အဲ့လိုနေရာမျိုးမှာတကယ်ကိုကျွန်တော်တို့အနေနဲ့ဟိုဒီဘက်ကလည်းဒါမတူညီဒီမိုကရေစီရဲ့မတူညီမှုတွေကိုလက်ခံဖို့လည်းလိုအပ်လိမ့်မယ်လို့ကျွန်မအနေနဲ့မြင်တယ်ဆန္ဒပြပွဲတွေကတော့ကြည့်လာအောင်ပါပါကျတော့ဟိုဒါတိုင်းပြည်တစ်ခုမှာပြဿနာတွေအများကြီးဖြစ်တဲ့နေရာမှာအစိုးရတည်အောင်များပြည်ကြောင်အများကြီးပြည်တည်အောင်နှိုင်းဆောင်တဲ့နှိုင်းဆောင်တဲ့မျိုးတွေတုံးမယ်နှိုင်းဆောင်တဲ့မျိုးတွေမှာအောင်မြင်ခုနဟိုအလိုဒါဟိုပို့ပြီးတော့အယုံဆိုင်ပြီးတော့ဒီကိစ္စကိုအလေးပြုဆောင်ရွက်ပြအောင်ဆန္ဒတဲ့နေရာမျိုးတွေလည်းကြည့်လာနိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုအစီအစဉ်ဆုံးသတ်ခင်ကိုမြရဲ့သဘောထားလည်းကြားချင်ပါတယ်
ဒါတော့ကြာကျွန်တော်နိုင်ငံရဲ့အသွင်ကူးပြောင်းရေးကာလတွေကိုစဝင်ပြီလေအသွင်ကူးပြောင်းရေးကာလကိုဝင်တဲ့ခါမှာလူလူရဲ့နှစ်နှစ်ကာလမကျေနပ်မှုတွေဆိုတာရှိမှာပဲကျွန်တော်ပြန်သတိရပါပြန်တော့သတိရကြပါတစ်ချိန်လုံးကကျွန်တော်တို့ကဆန္ဒပြခွင့်တွေမရှိခဲ့ဘူးလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်တွေမရှိခဲ့တဲ့စနစ်ကြီးကိုကျွန်တော်တို့ကတွန်းလှန်ခဲ့တာပါအဲ့တော့ကျွန်တော်လူကျင်တာလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်လူကျင်တာပါအခြေခံလူ့အခွင့်အရေးပါအခြေခံဒီမိုကရေစီစံငိမ့်စံညွှန်းစံထားပါအဲ့တော့အဲ့ဒါကိုပြစ်ပယ်ပြီးဆန္ဒမပြရနဲ့လို့သွားပြီးတော့ဒုနယ်ဆိုတော့လကောင်းပိတ်ပင်တားဆီးလိုက်တာတော့လကောင်းကိုနဲ့မတူကွဲပြားခြင်းကိုရင်းပယ်လိုက်တာတော့လကောင်းဒီမိုကရေစီနိုင်ငံတစ်ခုဘယ်တော့မှမရောက်နိုင်ပါဘူးအဲ့ဒါကြောင့်မလို့အထွေထွေမကျေနပ်မှုတွေကြောင့်လကောင်းတစ်ခုချင်းကိစ္စတွေပေါ်မကျေနပ်မှုတွေကြောင့်လကောင်းတဘောရာမတိုက်ဆိုင်ရေးဆိုတော့လကောင်းဆန္ဒပြမှုဆိုတာရှိမှာပဲဒါဒီမိုကရေစီနိုင်ငံတနိုင်ငံအနှစ်သာရပဲဒါကိုသွားပြီးတော့မှတားဆီးပိတ်ပင်ဟန့်တားတာဒီဒီမိုကရေစီအနှစ်သာရကိုကိုပြန်တက်လိုက်တာနဲ့အတူတူပဲလို့ကျွန်တော်ပြောချင်ပါတယ်ဒီလောက်ပါလေ
ဗျဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာဒီဘာကတာကမဖြူဖြူအောင်88မျိုးဆက်ဖွင့်လင်းလူဖွဲ့စည်းကကိုမြရင်းနဲ့ပါဝင်ဆွေးနွေးပေးသူအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကတင်ဆက်ခဲ့တာပါရှင်ထုတ်လုပ်သူကတော့မဆုမှုပါဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွန်ခဲ့သောဆက်ကူလာက IS အစွန်းရောက်အကြမ်းဖက်အဖွဲ့ဟာအီရတ်နိုင်ငံနယ်မြေသုံးပုံတစ်ပုံနဲ့ဆီးရနိုင်ငံမှာလည်းထိုမြှောက်လောက်ကျယ်ဝန်းတဲ့နယ်မြေတွေကိုချုပ်ကင်ထားခဲ့ပါတယ်ဒီလိုနယ်မြေတွေကိုအလင်းအမြန်သိမ်းယူနိုင်တဲ့အတွက်သွင်းနေတဲ့ရောက်နေပြီးသူတို့တိုက်ခိုက်ရေးသမားတွေကိုဘယ်သူမှမဟန်တားနိုင်ဘူးလို့ကြုံဝတ်နေကြတာပါအ အခုအချိန်မှာတော့သူတို့တွေကြာဆုံးမဲ့အချိန်နီးကလာနေပါပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ IS တိုက်ခိုက်ရေးသမားတွေဟာထိုးစစ်မဆင်နိုင်တာလက်နက်စီပြီးကြာမြင့်ခဲ့ပါပြီ။သူတို့ရခင်ကထိန်းချုပ်ထားတဲ့အီရတ်နယ်မြေ40ရာခိုင်နှုန်းကိုစွန့်လွတ်ဆုံးရှုံးနေရပြီလို့ဆိုပါတယ်။အီရတ်တပ်ဖွဲ့တွေဟာမနစ်တုန်းကတိဂရစ်မြို့ကိုလွတ်မြောက်စေခဲ့ပြီးမြို့သူမြို့သားတွေအများအပြားအိမ်ပြန်လာခဲ့ကြပါပြီ။ကတ်နဲ့ယဇီဒီတပ်ဖွဲ့တွေကစင်ဂျာမြို့ကိုလွတ်မြောက်စေပြီးအီရတ်တပ်ဖွဲ့တွေကပဲရမာရီမြို့ကိုထိုးစစ်ဆင်သိမ်းပိုက်နိုင်ခဲ့ကြပါပြီ။အလားတူစွာပဲဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဟာလည်းသူတို့နိုင်ငံမြောက်ပိုင်းကနယ်မြေအများအပြားကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြပါတယ်။မဟာမိတ်တွေရဲ့လေကြောင်းကတိုက်ခိုက်မှုတွေဟာလည်းအထူးအောင်မြင်နေပါတယ်။အခုအခါပြန်လည်ထူထောင်ရေးလုပ်ငန်းကိုအရှိန်မြင့်ဆောင်ရွက်နေပါတယ်။ထွက်ပြေးနေရတဲ့အီရတ်အရသားတွေအိမ်ပြန်မလာခင်IS တို့လက်ချက်နဲ့ရောပြန်လည်သိမ်းပိုက်မှုတွေရောက်မှပျက်စီးခဲ့ရတဲ့ဒေသတွေတည်ငြိမ်ရေးကိုအသွန်ခွန်ဆိုင်လှုပ်ဆောင်ဖို့လိုအပ်နေပါတယ်။ဒါကြောင့် Assault Lean တည်ငြိမ်မှုရရှိရေးဆိုတဲ့ကုလသမဂ္ဂရဲ့အစီအစဉ်မှာ American ပြည်ထောင်စုကဒေါ်လာသန်းပေါင်း100ထည့်ဝင်သွားမှာဖြစ်ပါတယ်။ဒီအထောက်ပံ့ဟာ Iraq ဒုက္ခသည်တသိန်းကျော်တို့ Tigray မြို့ကိုပြန်လည်နိုင်ဖို့ရည်ရွယ်ပါတယ်။အလားတူသောပဲ Ramadi မြို့အခြေခံဝန်ဆောင်မှုလုပ်ငန်းတွေကိုလည်းပြန်လည်ဖော်ဆောင်ဖို့လုပ်နေပါတယ်။ပြည်ပခါဆက်တင်ခြင်းကပင်အမေရိကန်ပြည်ထောင်စုဟာအီရတ်ဒုက္ခသည်တွေကိုစာနာမှုအတောက်ပံ့ပေးလာခဲ့တာဒေါ်လာသန်းပေါင်း620ကျော်ရှိခဲ့ပါပြီ။ဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထိခိုက်ရတဲ့အီရတ်ပြည်သူတွေအတွက်နောက်ထပ်ဒေါ်လာသန်း150ကျော်ထောက်ပံ့မယ်လို့ဝန်ကြီးကယ်ရီကကြေညာထားပါတယ်။အီရတ်ပြည်သူတွေအတွက်မိမိတို့ရဲ့အထောက်ပံ့ဟာအနာဂတ်မှာစီးလုံးညီညွတ်သောမတူကွဲပြားမှုကိုလက်ခံသော Federal Democratic Iraq နိုင်ငံပေါ်ဆောင်ရေးအတွက်တာဝန်ယူမှုရဲ့အစိပ်ပိုင်းတရားဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။အခုနားဆင်ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းတိုမီတာ2432နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုသိန်းထိုင်ဦးကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာအင်ကာနေကျင်းပါတဲ့ပါတီတွင်သမ္မတလောင်းပထမရွေးချယ်ပွဲတွေမှာဒီမိုကရက်တစ်ပါတီဘက်ကဟီလာရီကလင်တန်နဲ့ရီပေါ်ဘလစ်ကန်ပါတီဘက်ကဒေါ်နယ်ထရမ့်တို့အကြီးအကျယ်နိုင်ရလိမ့်မယ်လို့မျှော်လင့်ထားကြပြီးသက်ဆိုင်ရာပါတီတွေရဲ့သမ္မတလောင်းဖြစ်ရေးလိုအပ်တဲ့ကိုယ်စားလှယ်ရည်အတွက်အပြတ်အသတ်အသာစီးရသွားလိမ့်မယ်လို့အားလုံးကတွက်ဆထားကြပါတယ်။ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကောက်ခံတဲ့လူထုစစ်တမ်းတွေအရနယူးယောက်ရွေးချယ်ပွဲပြီးဟီလာရီကလင်တန်ကထက်လွတ်တော်မှဘန်နီဆန်ဒါစ်ကိုယာကိုင်နှုန်း10ခန်းကျော်သွားလိမ့်မယ်လို့လည်းတွက်ဆထားကြပါတယ်။ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာဖို့အခွင့်အရေးနီးစပ်လာပြီဆိုပြီးတွက်ဆထားကြတာပါ။အခုကျွန်တော်တို့အတန်လွတ်ပြီးနိုင်ဝဲအတွင်းမှာပဲမဲယုံတွေဖိတ်တော်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးပြိုတော်မှာအင်ဂါနီမင်းနဲ့တာလီဘန်စစ်သွေးကြောအဖွဲ့ကဘုံးတွေတနက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးပြီး329ယောက်ထဲမှာနေထိုင်ရခဲ့တဲ့အကြောင်းအာဖဂန်ရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုကအာဖဂန်ထောက်လိုင်းရေးအဖွဲ့လက်အောက်မှာလှုပ်လှုပ်နေပြီးအာဖဂန်အစိုးရရာရှိတွေကိုကာကွယ်ပေးနေတဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေအိမ်ဆောက်ဦးတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မနေ့9နာရီလောက်မှာအသေးခံဘုံးဖောက်ခွဲရေးသမားကဖောက်ခွဲရေးပစ္စည်းတွေအများပြားတင်လာတဲ့ကားကိုအဆောက်အဦဝင်ဝမှာဖောက်ခွဲပြီးစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနောက်ပိုင်းစစ်တွေကံယူတန်းမှာလှိုင်းထန်တဲ့ပင်လယ်ထဲမနေ့ကအင်ကာနေလှေနှင်းမောက်ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်22ဦးသေဆုံးသွားခဲ့တဲ့အကြောင်း UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာစီယုံဆက်သွယ်ရေးယုံမြန်မာနိုင်ငံဆိုင်ရာပြောရေးဆိုခွင့်ရှိသူပါရပါရွန်က AFP သတင်းဌာနကိုပြောဆိုပါတယ်။သေဆုံးခဲ့တဲ့သူတွေထဲမှာကလေးငယ်ကူပေါ်ဝင်ပါတဲ့လှေဟာပေါတော်မျိုးစင်တမောဒုက္ခသည်စခန်းကနေဈေးကိုသွားလမ်းမှာနင်းမြုပ်ခဲ့တာဖြစ်ပြီးလှေပေါ်မှာခီးသည်60လောက်ပါဝင်ခဲ့ပါတယ်။အများစုဟာအိုးမဲ့အိမ်မဲ့ဒုက္ခသည်တွေပါသူတို့ကိုတရားဝင်ဈေးဝယ်ခွင့်ပေးထားတဲ့နေဖြစ်တာကြောင့်စစ်တွေကိုအသွာလမ်းမှာလှေနှိမ့်မြုပ်ခဲ့တာဖြစ်တဲ့အကြောင်းတည်ဆုံးသူရေအတွက်ထပ်ပြီးတော့ဒိုးလာနိုင်တဲ့အကြောင်း UNOCHA ရုံးကပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုသိန်းထိုင်ဦးကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်ဗုဒ္ဓဘုရားနေနဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.